အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2015ခုနှစ်အောက်တိုဘာလ18ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေမနက်9နာရီထိလိုင်းနိုမီတာ24လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ40တို့ကနေတိုက်ရိုက်အသံလွှင့်နေပါပြီ။ဒီမနက်အစီအစဉ်မှုကတော့ကျွန်တော်ရဲကောင်ဖြစ်ပါတယ်။
အိန္ဒိယမြန်မာနှစ်နိုင်ငံနယ်စပ်တစ်လျှောက်ကမဏိပူရ236မိုင်အရှေ့ရှိတဲ့ဥခရချန္ဒာနဲ့ချူရာချန္ဒာပူခဲတွင်မှာ6လကြာညမထွက်ရမိန်ထုတ်ပြန်လိုက်ပါတယ
်ဟုတ်ကဲ့ပါသတင်းတွေကြေညာပြီးမှနားဆင်ရမယ်ဆောင်းမတွေနဲ့မှာဆိုရင်တော့ပြပရောက်မြန်မာတွေရဲ့ကြိုတင်မဲပေးမှုအခြေအနေဘယ်လိုရှိသလဲစားတဲ့ကိစ္စတွေပေါ့ဒီအချက်တွေမှာပြောကြားချက်တွေကိုအပြည့်စုံနားဆင်ကြမှာဖြစ်ပါတယ်ဒီအကြောင်းတွေပါဝင်ဦးအောင်ခင်းရဲ့မြန်မာအရေးသုံးသပ်ချက်အမေရိကန်အီဒီယန်နဲ့စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်တွေကိုအခုမနက်မှနားဆင်ကြဖို့ရှိပါတယ်ခင်ဗျာဒါတွေကိုအလှည့်ပေးခင်မှာအခုအရင်ဆုံးထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးကျော်စန္တာတို့ကကြီးညာပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ပါကိုရဲခေါင်ရေစီးရီးယားမှာတိခမရှင်ဣသရေလတင်ပိုက်ထားတဲ့အနောက်ဖက်ကန်ဒေတာကဟီဘရွန်မှာရောဂျေရုရှလင်မြို့မှာပါပါလက်စတိုင်းဆာကျော်တပ်တွေနဲ့ဣသရေလရဲတို့ကြားဖြစ်ပေါ်တဲ့အကြမ်းဖက်မှုတွေဟာစနေနေ့မှာပိုပြီးတိုးလာခဲ့ပါတယ်။အသက်16နှစ်အရွယ်မင်းကလေးတူအပါဝင်ဓာတ်နဲ့တိုက်ခတ်ခဲ့တဲ့ပါလက်စတိုင်းသား၄ဦးတည်းမင်းတေဆုံးခဲ့ရတယ်လို့ရဲကပြောပါတယ်။တိကျစီဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေအတွင်းဣသရေလရဲအများအပြားလက်ဒဏ်ရာရခဲ့တယ်လို့အာနာဘိုင်းတွေကပြောပါတယ်။မကြခင်သတင်းပတ်တွေအတွင်းလမ်းပေါ်ကအကြမ်းဖက်မှုတွေကနေပါလက်စတိုင်းသားအနည်းဆုံး40လောက်နဲ့ဣသရေလ9ဦးတေဆုံးခဲ့ရတာပါ။ဒါဟာဂျေရုရှလင်အရှေ့ဘက်ကမွတ်စလင်တွေကအယ်ကာဆာဘလီလို့ခေါ်ပြီးဂျူးတွေကတမ်ပယ်မောင်းလို့ခေါ်တဲ့ဘာသာရေးအထွတ်မြတ်ထားရနေရာမှာဂျူးတွေရဲ့ကျူးကျော်ဝင်ရောက်မှုတွေတိုးလာတာတွေကတစိ့တစ်ပိုင်းပါနေတယ်လို့ပါလက်စတိုင်းအရာရှိတွေကပြောပါတယ်။ဣသရေလတွေကတော့ဒါကိုညှင်းဆုပ်ခဲ့ပြီးပါလက်စတိုင်းတွေကဘာသာရေးအထွတ်မြတ်နေရာကိုသိမ်းယူချင်တာကြောင့်အခုလိုပြောတာလို့ဆိုပါတယ်။ဂျေရုရှလင်နဲ့အနောက်ဘက်ကန်ဒေသကြားကစစ်ဆေးကိမ်းမှာပါလက်စတိုင်းလူငယ်တအုပ်ကဓာတ်နဲ့တိုက်ခိုက်တာကိုပြစ်ခတ်ခဲ့တဲ့အတွက်ဒဏ်ရာရနေတော့ထပ်ပြီးတိုက်ခိုက်ဖို့လှုပ်လာတာမှတနက်နဲ့ထပ်ပြီးပြရကတည်ဆုံသွားခဲ့တာလို့ရဲကပြောပါတယ်။ဒါဟာစနေနေ့ညနေပိုင်းဂျေရုရှလင်မှာယာနဲ့ချီတဲ့ဣသရေလနဲ့အာရဗ်တက်ကြွလှုပ်ရှားသူတွေကငြင်းချမ်းစွာလူမှုစုဝေးပွဲလုပ်နေစဉ်မှာဖြစ်ပွားခဲ့တာပါ။နောက်တိုက်ခိုက်မှုတွေဟာဂါဇာမြစ်အနောက်ဘက်ကန်ဟီဘရွန်မြို့မှာဖြစ်ပွားခဲ့ပြီးတည်ဆုံမှုတွေဖြစ်ပွားခဲ့တာပါ
။ဒီဘက်ဆော့ပိုင်းမှာပက်ထိန်ဒုံးကျည်ပြစ်လွှတ်ဆန္ဒခဲ့မှုအတွက်အီရန်ကိုလက်မဲ့ရက်တွေအတွင်းကလဒမကလုံညွေးကောင်စီမှာစင့်တော်တဲ့နီလာနဲ့အရေးယူနိုင်ဖို့အမေရိကန်ပြည်ထောင်စုကကြိုးပမ်းသွားမှာဖြစ်ပါတယ်။အီရန်နိုင်ငံကဒုံးကျည်ပစ်လွှတ်မှုနဲ့ပတ်သက်တဲ့အချက်လက်တွေကိုလေ့လာစစ်ဆေးခဲ့ရမှာကလဒမကလုံညွေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချုပ်ဖောက်ရရောက်တာကိုတွေးကြရတဲ့အကြောင်းအမေရိကန်သံမကြီးစမန်သာပါကဗီအိုကိုတောက်ကြနေမှာပြောဆိုခဲ့ပါတယ်။ဒါကြောင့်ဒီကိစ္စကိုလုံညွေးကောင်စီမှတင်ပြပြီးစင့်တော်တဲ့အရေးယူမှုတွေလှုပ်ဆောင်ဖို့ဖိအားပေးသွားမှာဖြစ်တယ်လို့နိုင်ငံခြားလှုပ်ဆောင်လို့ရမယ့်နီလာတွေကိုရှာဖွေသွားမယ်လို့လည်းသံမကြီးကပြောဆိုသွားခဲ့ပါတယ်။အီရန်ရဲ့ဒုံးကျည်ပစ်လွှတ်မှုဟာလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်မှုရှိမရှိအမေရိကန်ကလေလာစုံစမ်းမဲ့အကြောင်းသံမကြီးပါဝါကဗိုလ်လူထုမှာပြောဆိုခဲ့ပါတယ်။အောက်တိုဘာလ10ရက်နေ့ကနျူကလ িয়ার ဒုံးကျည်ထိပ်ပူတက်ဆင်ထားတဲ့တလက်ပစ်ပက်ထိန်ဒုံးကျည်စမ်းသပ်ပစ်လွှတ်ခဲ့မှုဟာဒီလူရက်တွေကိုတတ်မြစ်ဖို့လွန်ခဲ့တဲ့9နှစ်ကချမှတ်ခဲ့တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်အမှတ် 1929ကိုချိုးဖောက်တယ်ဆိုတာထင်ရှားတယ်လို့လည်းပြောဆိုခဲ့တာပါ။ဒါကြောင့်လူမျိုးရေးကောင်စီရဲ့အီရန်ပေါ်အရေးယူဒဏ်ခတ်ရေးကော်မတီကိုဒီကိစ္စတင်ပြဖို့အစီအစဉ်ခန်းစားတဲ့အောင်အမေရိကန်ကပြင်ဆင်နေပြီးအဖွဲ့ဝင်နိုင်ငံတွေနဲ့တိုက်ရိုက်ဆွေးနွေးသွားမှာဖြစ်တယ်လို့လည်းသံမကြီးကပြောဆိုသွားခဲ့ပါတယ်
။ဆီးရီးယားမှာရှိတဲ့ရုရှားစစ်တပ်ဟာဆီးရီးယားနိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်ဖို့ဖြစ်တယ်လို့ IS စစ်သွေးကြွတွေကိုတိုက်ထုတ်ဖို့အတွက်ဖြစ်ပြီးသမ္မတဘက်ရှယ်အယ်အဆတ်အာနာဆက်ပြီးတည်ထောင်စေဖို့မဟုတ်ပါဘူးလို့ရုရှားဝန်ကြီးချုပ်ဒီမီထရီမီဒီယာဗက်ကစနေနေ့မှာပြောကြားလိုက်ပါတယ်။နောက်မှဆီးရီးယားကိုအုပ်ချုပ်တဲ့အစိုးရဟာယဉ်ကျေးတဲ့တရားဝင်အစိုးရဖြစ်တဲ့တန်လို့ဒီအုပ်ချုပ်သူဟာ IS စစ်သွေးကြွတွေမဟုတ်သေးဘူးသူပဲတက်လာလားရုရှားတွက်ကတော့အရေးမကြီးပါဘူးလို့ဝန်ကြီးချုပ်မက်ဒီဗက်ကရုစီးယားရုပ်တံမင်းမြန်ကမ်းမှာပြောကြားခဲ့တာပါအမေရိကန်နဲ့တခြားနိုင်ငံတွေအနေနဲ့နိုင်ငံရေးပြဿနာကိုဆွေးနွေးတင်ပါတယ်လို့လဲဝန်ကြီးချုပ်ကပြောပါတယ်ဒါအပြင်တောက်ကြံနေကလည်းအမေရိကန်ကရုရှားနဲ့ဆီးရီးယားတို့နဲ့အတူဆွေးနွေးဖို့အတွက် ညှင်းဆုပ်ခဲ့တယ်လို့ရုရှားအစိုးရရုပ်သံမေးမြန်းခန်းမှာဝေဖန်ခဲ့ပြီးအမေရိကန်ဥဆောင်တဲ့မဟာမိတ်တွေရဲ့ဝင်းဟင်းစစ်စင်ရေးဟာထိရောက်မှုလုံးဝမရှိသလောက်ဖြစ်နေတာမို့အမေရိကန်ရဲ့ရည်တည်ချက်ဟာအဓိပ္ပာယ်မရှိဘူးလို့ပြောခဲ့တာပါ။စနေနေ့ထုတ်ပြန်တဲ့ရုရှားကာကွယ်ဝန်ကြီးဌာနကြေညာချက်ထဲမှာတော့စီးရီးယားမှာ24နိုင်ရီအတွင်းဟာမာ၊အစ်လစ်၊လာတာကီဒမတ်စကတ်နဲ့အလက်ပိုဒေတာတွေမှာ၄ချောင်းထိုးစစ်36ကြိမ်လောက်ခရမှာ IS စစ်သွေးကြွပြစ်မှတ်ပေါင်း49ခုကိုထိမှန်ခဲ့တယ်လို့ဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲ American Pentagon ကကြေညာချက်မှာတော့မဟာမိတ်တပ်ဖွဲ့တွေဟာစီးရီးယားက IS စစ်သွေးကြွတွေကိုပြစ်မှတ်ထားတဲ့၄ချောင်းတိုက်ခိုက်မှု2ခုလောက်ခဲ့တယ်လို့အီရတ်မှာတော့အီရတ်အစိုးရနဲ့ပူးပေါင်းပြီးတိုက်ခိုက်မှု19ခုလောက်ခဲ့တယ်လို့ဆိုပါတယ်။American သမ္မတ Barack Obama ကတော့ရုရှားရဲ့ Syria မှာလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီး Syria မှာမြေပြင်စစ်ဆင်ရေးလုပ်တာဟာအလုပ်ဖြစ်မှာမဟုတ်ဘူးလို့တောက်ကြနေမှာပဲပြောကြားခဲ့တယ်လို့ရုရှားနဲ့ Iran တို့ကလူတွေဘလောက်ပဲထတ်ပြီးလှုပ်လှုပ် Syria ပြည်သူအများစုကတရားမဝင်ဘူးလို့မြင်နေတဲ့အာဏာရှင်ကိုပံ့ပိုးပေးဖို့အတွက်စ조사နေတာမို့ဒါဟာအလုပ်မဖြစ်နိုင်ဘူးလို့ဆိုပါတယ်
။ဥရောပကဒုက္ခသည်အရေးဟာကမ္ဘာကြီးစည်းလုံးညီညွတ်မှုအတွက်အကြံတဲ့တစ်ခုဖြစ်တဲ့အကြောင်းကလဒမကအတွင်းမှုချုပ်ဘန်ကီမွန်ကပြောဆိုလိုက်ပါတယ်။စင်နေကယောမမျိုးမှာရှိတဲ့စင်အီဂျီဒီအိုရိတ်သားကိုမစ္စတာဘန်တော်ရောက်လက်ပတ်ခဲ့ပြီးဒုက္ခသည်တွေသူတို့ရဲ့ကလေးတွေနဲ့တွေ့ဆုံခဲ့တာပါ။သူတို့ရဲ့အဖြစ်ပြက်တွေဟာကြေကွဲစရာဖြစ်ရလို့မစ္စတာဘန်ကပြောဆိုခဲ့ပြီးသူတို့ကိုမျှော်လင့်ချက်တစ်ခုခုပေးခဲ့ခြင်းနဲ့လည်းပြောဆိုသွားခဲ့ပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရင်ဆိုင်နေရတဲ့စင်ခေါ်ချက်တွေကိုလည်းကလဒမကအတွင်းမှုချုပ်ကအသိမှတ်ပြုလက်ခံခဲ့ပေမဲ့စစ်ပွဲတွေခွဲခြားဆက်ဆံမှုတွေနဲ့ဆလုံးမုတ်သိမ့်မှုတွေကြောင့်မိခင်တိုင်းပြည်ကထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုလက်ခံပြီးကရုဏာတရားကြီးမားတဲ့ခေါင်းဆောင်မှုကိုပြသကြဖို့လဲ EU နိုင်ငံတွေကိုမစ္စတာဘန်ကတိုက်တွန်းခဲ့ပါတယ်။အလားတူစနေနေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာလည်း EU နိုင်ငံတွေအနေနဲ့သူတို့ရဲ့နေဆက်တွေကိုကာကွယ်နိုင်ဖို့စိုးရိမ်မှုတွေနဲ့ဒုက္ခသည်တွေရဲ့အခွင့်အရေးကိုဦးစားပေးဖို့အတွက် Amnesty International ခေါ်တဲ့နိုင်ငံတကာလူညင်းချမ်းသာခွင့်အဖွဲ့ကြီးကလည်းတောင်းဆိုခဲ့ပါတယ်။ဥရောပမှာခလုံးဝင်ရဖို့အစုလိုက်အပြုံလိုက်ရောက်လာမှာကိုဟန်တာဖို့တူရကီနိုင်ငံကိုအကူအညီပေးမဲ့ EU ရဲ့အစီအစဉ်ကိုလည်းဝေဖန်ထားပြီးအစိုးရတွေကနေဆက်တွေကိုထိန်းချုပ်မှုရှိဖို့အတွက်ဒေါ်လာဘီလီယံပေါင်းများစွာသုံးစွဲနေချိန်မှာလူတွေစီချင်နေရတယ်လို့လည်း AI ကပြောဆိုခဲ့ပါတယ်ခင်ဗျာ။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အိန္ဒိယမြန်မာနှစ်နိုင်ငံနယ်စပ်တစ်လျှောက်ကမဏီပူဒေသမှာ236မိုင်အရှေ့ရှိတဲ့ဥခရူချန်ဒါချူရာချန်ပူခရိုင်တွေမှာ6လကြာညမထွက်အမိန့်ထုတ်ပြန်လိုက်ပါတယ်။ဒါဟာအိန္ဒိယစစ်တပ်နဲ့အာသန်နယ်ကြားဆောင်တပ်တွေရဲ့ပန်ကြားချက်နဲ့အခုလိုထုတ်ပြန်လိုက်တာလို့အိန္ဒိယ PTI သတင်းမှာဖော်ပြထားပါတယ်။အဲ့ဒီခရိုင်3ခုကတရားသူကြီးတွေကသူတို့ရဲ့နေမြေတွေအတွက်တီးခြားအမိန့်စာတွေကိုထုတ်ပြန်လိုက်တာပါအမိန့်စာထဲမှာနေကြာမြင့်ဖြစ်တဲ့နိုင်ငံတကာကသတ်မှတ်ထားတဲ့နေရာကနေတမန်အကွာကိုဘယ်သူမှဖြတ်တန်းခွင့်မပြုဘူးလို့အစိုးရအရာရှိတွေကပြောပါတယ်သတ်မှတ်ချိန်ဟာညနေ9နာရီကနေနောက်နေ့မနေ့9နာရီအတွင်းမှာပါအိန္ဒိယစစ်တပ်နဲ့အာသန်နေကြာဆောင်တပ်တွေကိုမြန်မာနဲ့အိန္ဒိယကြားနေကြာမြင့်တစ်လျှောက်မှာချထားမှာဖြစ်ပြီးညမထွက်ရအမိန့်ကိုလိုက်နာဖို့အတွက်တင်းတင်းကြပ်ကြပ်ပြတ်ထန်းထားတယ်လို့ဆိုပါတယ်မြန်မာစစ်အာဟာကြက်တပ်ပရင်းတွေကပဲတန်းသားလက်နက်ကန်အဖွဲ့5ဖွဲ့တွေက10ဖွဲ့နဲ့အပြစ်ခတ်ရစဲလက်မှတ်ရေးထိုးခဲ့ပြီးနှစ်ပေါင်း60လောက်တောက်လောင်နေတဲ့ပြည်ရင်းစစ်မီးငြိမ်းသွားတဲ့အရေးလက္ခဏာကိုပြခဲ့တာပါဒီအပြစ်ရရေးစာချုပ်ဟာနေဆက်မတည်ငြိမ်တဲ့ဒေသတွေအတွက်ရိုက်ခတ်မှုတွေဖြစ်လာနိုင်တယ်လို့တွက်ဆကြောင်းနဲ့သတင်းမှာဖော်ပြထားပါတယ
်အိန္ဒိယနိုင်ငံမှာယခင်မဒရက်လို့ခေါ်တဲ့ချန်နိုင်းမြို့တော်တောင်ဘက်မှာအမေရိကန်အိန္ဒိယဂျပန်သုံးနိုင်ငံပူးတွဲပြုလုပ်မဲ့ရေဒတ်စရေးလေ့ကျင့်ခန်းတစ်ရက်ကိုအောက်တိုဘာလ14ရက်နေ့ကနေ19ရက်နေ့အထိပြုလုပ်သွားမှာဖြစ်ပါတယ်။မလာဘာလို့အမည်ပေးထားတဲ့ဒီစရေးလေ့ကျင့်ခန်းအတွက်အိန္ဒိယရေဒတ်ကရေငုပ်သင်္ဘောတစ်စင်းစစ်သင်္ဘောကြီး2စင်းနဲ့ရေကြောင်းထောက်လှမ်းရေးလေယာဉ်တစ်စင်းတို့ဖြန့်ချထားပေမဲ့သူတို့ပိုင်တဲ့လေယာဉ်တင်သင်္ဘော2စင်းတော့ပါဝင်မှာမဟုတ်ဘူးလို့ဆိုပါတယ်။2009ခုနှစ်တုန်းကလေ့ကျင့်ခန်းမှာဂျပန်၊ဩစတြေးလျ၊စင်ကာပူတို့ကပါဝင်စေခဲ့တဲ့အတွက်တရုတ်နိုင်ငံအတွက်စိုးရင်စရာဖြစ်စေခဲ့ပါတယ်။အမေရိကန်ရေတပ်နံပါတ်9ရဲ့တပ်မှုကြီးဂျိုးဆက်အော်ကွိုင်းက အိန္ဒိယဝန်ကြီးမိုဒီပြောတဲ့အတိုင်းကမ္ဘာအနှံ့ဒီမိုကရေစီတန်ဖိုးတွေခိုင်မာစေဖို့မျှော်လင့်တယ်ဆိုပြီးဒီစီရေးလက်ကျင်ခံအတွက်ဖီယိုဒိုရူးစ်ဗဲတ်လျင်ရင်စစ်သင်္ဘောကြီးနဲ့အတူစစ်လျင်ကြီးတွေရင်ငုတ်သင်္ဘောကြီးတွေထက်သွင်းဖို့လက်ကျင်စီစဉ်နေပါတယ်။ဒီအစီအစဉ်မှာဂျပန်ကိုထက်သွင်းလာတာဟာသုံးနိုင်ငံစစ်ဘက်ဆက်ဆံရေးခိုင်မာလာဖို့ရည်ရွယ်တာဖြစ်တယ်လို့သုံးသပ်သူတွေကဆိုကြပါတယ်။တောင်တရုတ်ပင်လယ်မှာတရုတ်တို့တိဆောက်နေတဲ့ကျွန်းအတူတွေနဲ့နှီးတဲ့နေရာကိုစစ်သင်္ဘောတွေဆစ်လွတ်ဖို့စဉ်းစားနေတယ်လို့အမေရိကန်စစ်ဘက်ကကြေညာခဲ့ပြီးတဲ့နောက်မကြာခင်မှာပဲအခုလိုမာလာဘာစီးရီးလက်ကျင်ကပေါ်ထွက်လာတာဖြစ်ပါတယ်
။အားပြင်းတိုင်ဖုန်းမုန်တိုင်းကိုပူဟာဖိလစ်ပိုင်ကိုဥတီပြီးတဖြည်းဖြည်းရွေရှားလာနေတာမို့လူဆန်ကျွန်းမကြီးမှာဆုတ်ရတဲ့ရေကြီးရေချမ်းမှုတွေဖြစ်လာနိုင်တယ်လို့တီးထန်တဲ့မိုးရွာသွန်းမဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ဒါကြောင့်အသက်ဆုံးရှုံးမှုနည်းပါးစေဖို့အတွက်ဖိလစ်ပိုင်အာဏာပိုင်တွေကလေကြောင်းခီးစင်တွေကိုစတင်ဖျက်သိမ်းနေပြီဖြစ်ပြီးဒေသတာဝန်ခံတွေကတော့ကန်ယူရန်ဒေသတွေနဲ့ရေကြီးမြေပြိုလေးရှိတဲ့မြစ်ကမ်းတွေမှာနေထိုင်သူတွေဘေးလွတ်ရကိုအတင်းရွှေ့ပြောင်းခိုင်းနေပါတယ်။
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတန်နဲ့ဦးကျော်စံသားတို့ကကြေညာပေးခဲ့တာဖြစ်ပါတယ်။သောတာရှင်များခင်ဗျာအစီအစဉ်အစမှာဆက်ပိုင်းဆိုင်ရာချုပ်ရင်းမှုရှိခဲ့တာကိုတောင်းပန်ပါတယ်။အခုအစီအစဉ်တွေကိုပုံမှန်ထုတ်လွှင့်ပေးနိုင်အောင်ကြိုးစားနေပါတယ်။အခုသတင်းဆောင်မတွေကိုဆက်လက်ပြီးအလှည့်ပေးပါရစေ။မြန်မာနိုင်ငံအပြောင်းလဲအတွက်တိတ်ကိုအရေးပါတဲ့2015ရွေးကောက်ပွဲကြိုတင်မဲပေးမှုတွေကိုပြည်ပရောက်မြန်မာနိုင်ငံသားတွေကလှုပ်ဆောင်နေကြပါပြီ။အမေရိကန်ပြည်အောင်စုမှာတော့စနေနေ့ကကြိုတင်မဲပေးမှုပါမြန်မာနိုင်ငံသား10ခန်းလောက်သာရှိခဲ့ပြီးဒီအထဲမှာနယူးယောက်ဝါရှင်တန် DC နဲ့လော့စ်အိန်ဂျလိစ်မြို့တွေမှာမဲပေးသူအနည်းငယ်သာရှိခဲ့ပါတယ်။ဒီအထဲမှာတရားမျှတမှုဆိုတာတဲ့တာဝန်ကျေကျင်လို့မဲပေးကြတဲ့သူတွေရှိတယ်လို့မဲပေးဖို့အားခဲထားခဲ့ပေမဲ့မဲပေးဖို့အခွင့်အရေးဆုံးရှုံးကြတဲ့အသူတွေလည်းရှိခဲ့တယ်ဆိုတဲ့အကြောင်းကိုဆက်သွယ်မေးမြန်းထားတဲ့မတ်မန္နာချန်ကပြောပြပေးပါမယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြန်မာတန်ယုံမှာတော့အောက်တိုဘာလ18ရက်စနေနေ့ကကြိုတင်မဲလာပေးသူ50လောက်ရှိခဲ့တယ်လို့တန်ယုံမှာကိုယ်တိုင်မဲပေးခဲ့တဲ့ VOA ဝိုင်းတော်သားကိုငိမ့်ချန်ကပြောပြပါရယ်။ဒီလိုမဲလာပေးကြသူအားလုံးကတက်တက်ကြွကြွနဲ့အပြောင်းလဲအတွက်မဲလာပေးကြတာလို့ဆိုပါရယ်။ဒါပေမဲ့လည်းဒီလူတွေလိုမဲပေးခွင့်အခွင့်အရေးမရခဲ့တဲ့သူတွေလည်းရှိကြပါရယ်။ဝါရှင်တန် DC မြန်မာတန်ယုံရဲ့မဲပေးခွင့်132ဦးစာရင်းမှာတချို့ကတော့နာမည်ပါပေမဲ့လည်းကြိုတင်မဲစာရွက်မပါတာကြောင့်မဲပေးခွင့်ဆုံးရှုံးခဲ့ကြတယ်လို့တချို့ကလည်းတခြားနိုင်ငံတွေကမြန်မာတန်ယုံတွေမှာကိုယ်နာမည်စာရင်းသွားပါနေတဲ့အတွက်မဲပေးခွင့်ဆုံးရှုံးခဲ့ကြသူတွေရှိတယ်လို့ဝါရှင်တန် DC တန်ယုံကကြိုတင်မဲပေးမှုအခြေအနေနဲ့ပတ်သက်ပြီးကိုငိမ့်ချန်းကအခုလိုပြောပြခဲ့ပါတယ
်ဒီတန်ယုံကတော့တခြားတန်ယုံအနေနဲ့မတူတာကသူတို့တရားဝင်ထုတ်ပြန်ထားတဲ့စာရင်းထဲမှာပါတဲ့လူတွေကိုသူကမဲလာပေးဖို့အကြောင်းကြားတယ်ခင်ဗျနောက်ပြီးတော့ဒီမှာဖြစ်သွားတာတချို့လူတွေကနေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေတန်ယုံကိုပြန်ပို့လိုက်တဲ့မဲစင်းမှာသူတို့နာမည်တွေကပါတယ်ခင်ဗျဒါပေမဲ့သူတို့အတွက်ကြိုတင်မဲပြားပါမလာဘူးခင်ဗျအဲ့ဒီလိုမျိုးမပါလာတဲ့လူက20ကျော်လောက်ရှိရခင်ဗျအဲ့ဒီလူတွေကိုတန်ယုံကကြိုတင်ပြီးတော့အီးမေးလ်ပို့ပြီးတော့ခင်ဗျားတို့အတွက်ကြိုတင်မဲပြားပါမလာပါဘူးဆိုတာအကြောင်းကြားထားတဲ့အတွက်အဲ့ဒီလူတွေကတော့ရောက်မလာဘူးခင်ဗျဒါပေမဲ့ကျွန်တော်တွေ့ခဲ့တာကတော့တချို့လူတွေကတန်ယုံကထုတ်ပြန်တဲ့မဲစင်းထဲမှာလည်းမပါဘူးဒါပေမဲ့စင်ကာပူမြန်မာတန်ယုံကထုတ်ပြန်တဲ့စင်းထဲမှာပါတယ်အဲ့ဒီလူတွေကတချို့တွေကလာပေးတယ်ဒါပေမဲ့သူတို့ကဝါရှင်တန်တန်ယုံကထုတ်ပြန်တဲ့မဲစင်းမှာမပါတဲ့အတွက်မဲပေးခွင့်မရတဲ့လူတွေလည်းရှိခဲ့တယ်ခင်ဗျတန်ယုံကဘာပြောလဲဆိုရင်အခုနောက်ဆုံးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့စာကိုညွှန်ပြီးတော့အဲ့စာမှာဘယ်လိုပြောထားလဲဆိုရင်နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲကျင်းပတဲ့နေ့ကျရင်တဲ့ဗမာပြည်ပြန်ရောက်နေခဲ့လို့ရှိရင်သူတို့တန်ယုံမှာမဲပေးခွင့်မရခဲ့ပါဘူးဆိုတော့စာရွက်ထုတ်ပေးပါမယ်တဲ့အဲ့စာရွက်နဲ့ဒီဗမာပြည်မှာမဲပြန်ပေးလို့ရပါတယ်ဆိုပြီးပြောတယ်ခင်ဗ
ျအလားတူနယူးယောက်မြို့မြန်မာတန်ယုံမှာလည်းမဲပေးသူ10ခန်းလောက်သာရှိခဲ့တယ်လို့မဲဆန္ဒရှင်တဦးဖြစ်တဲ့ကိုကျော်ထက်ကပြောပြပါတယ်မြန်မာနိုင်ငံအပြောင်းလဲအတွက်တိတ်ကိုအရေးပါလာတဲ့ဒီ2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိပါမလားလို့တော်တော်များများကစိုးရိမ်ခဲ့ကြသလိုရွေးကောက်ပွဲဆောင်ကြည့်ရေးအဖွဲ့တွေထားရှိဖို့မြန်မာအစိုးရကလည်းခွင့်ပြုခဲ့တာပါဒါပေမဲ့ပြည်ပကကြိုတင်မဲပေးမှုတွေနဲ့ပတ်သက်လို့အဲ့ဒီလိုဆောင်ကြည့်တာမျိုးမရှိခဲ့ဘူးလို့ကြိုတင်မဲပေးခဲ့ကြသူမြန်မာနိုင်ငံသားတွေကပြောဆိုကြပါတယ်ဒါနဲ့ပတ်သက်ပြီးကိုကျော်ထက်ကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်ဒီတန်ယုံရောက်ပြီးတော့တန်ယုံမှာမဲပေးဖို့ဆောင်နေနေတော့အဲ့လိုမျိုးကိုနောက်ကနေပြီးတော့ဒီမဲ မှန်ကန်တဲ့မှန်ကန်ဦးကိုတောက်ကြည့်တဲ့လူတွေတော့ကျွန်တော်မတွေးခဲ့ပါဘူးပြီးမဲရသက်တွေကိုသူတို့ဘယ်လောက်ထိယုံကြည်စိတ်ချလဲဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်ကတော့မန်နေဂျာရင်တော့ကိုယ့်ဘက်ကတော့ကိုလို့ကိုအတန်းနိုင်ဆုံးလုပ်ပေးထားတယ်ပေါ့နော်ကိုဒါကိုတာဝန်ကိုကိုလုပ်တဲ့အတွက်ကိုမေရောအနေနဲ့ညာတော့ကောက်လုံးမယ်လို့ကျွန်တော်ကတော့ညွန်နေပါတယ
်အလားတူကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့ရောက်ကိုကောင်းထက်ကလည်းတနင်္ဂနွေနေ့မှာကြိုတင်မဲသွားပေးမယ်သူ့ရဲ့သဘောထားကိုအခုလိုပြောပြပါတယ
်အဲကျွန်တော်ကိုတောင်ကိုကြည့်ချင်တဲ့အတွက်မဲသွားပေးတဲ့အလိုမျိုးအဲပုံမှန်လည်းပြောရရင်ဒီမဲတွေကလည်းဟိုကျွန်တော်တို့သွားစီချင်တဲ့ပါတီစီသွားဟိုရောက်ချင်မှရောက်မှနေအရင်ကတည်းကလည်းအရင်ရုပ်ောက်ပွဲလေးတွေမှာကြီးမယ်ဆိုရင်လည်းအဲ့လိုမျိုးမဲလိမ်မှုတွေကလည်းအများကြီးပဲကျွန်တော်တို့ကိုတောင်းဝန်သိစိမ့်နဲ့ကိုပြရမယ်ဆိုပြီးမနစ်ချင်တော့ပြင်းလို့
အမေရိကန်ပြည်ထောင်စုရောက်မြန်မာနိုင်ငံသားတွေအနေနဲ့တော့ဒီကနေ့အောက်တိုဘာလ18ရက်နေ့ကိုနောက်ဆုံးထားပြီးကြိုတင်မဲထည့်ဝင်ကြရမှာဖြစ်ပါတယ်ဒါပေမဲ့လည်းသက်ဆိုင်ရာမြန်မာတန်ယုံရှိတဲ့မြို့တွေမှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေအတွက်မဲပေးဖို့တွာလာရလွယ်ကူပေမဲ့လို့တခြားပြည်နယ်မှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေအတွက်ကတော့ဒီလိုချိုတင်မဲသွားပေးနိုင်မှုမှာအခက်အခဲတွေရှိနေကြတာပါမြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ကတော့နိုင်ငံသားတန်ယုံတွေအနေနဲ့ရွေးကောက်ပွဲအတွေ့အကြုံအားနည်းမှုတန်ယုံဝန်ထမ်းကန့်သက်ချက်ရှိခြင်းတွေကြောင့်အခက်အခဲတွေရှိနေတာကိုနားလည်ပေးစေလို့ကြောင်းအောက်တိုဘာလ16ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
ဒီဝေမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနေ့ကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနေ့ကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
အခုအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်အရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာပါအထွေထွေရေကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်အများစုကိုအနိုင်ရရှိအောင်နဲ့တမရနဲ့အစိုးရဖွဲ့စည်းနိုင်တာမဟုတ်တဲ့အကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားကြပါတယ်
ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ခုပေါင်းပြီးဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်မှာကိုယ်စားလှယ်စုစုပေါင်း664ဦးရှိတဲ့အနေနဲ့တဝက်ကျော်သုံးမဟုတ် 57 ရာခိုင်နှုန်းကထောက်ခံသူဟာသမရအဖြစ်ရွေးချယ်တင်မြှောက်ခံရပြီးအစိုးရဖွဲ့နိုင်မှာဖြစ်ပါတယ် NLD ပါတီသမရအစိုးရဖွဲ့စည်းနိုင်ဖို့အတွက်အနည်းဆုံးကိုယ်စားလှယ်333ဦးသို့မဟုတ် 57 ရာခိုင်နှုန်းရဲ့ထောက်ခံမှုလိုအပ်ပါတယ်ကျန်းဖို့တဖြစ်လဲပြီးကိုင်းဘိုးပါတီကတော့အနည်းဆုံးကိုယ်စားလှယ်169ဦးသို့မဟုတ် 26 ရာခိုင်နှုန်းရယူနဲ့စစ်တပ်ကိုယ်စားလှယ်166ဦးနဲ့ပေါင်းရင်57ရာခိုင်နှုန်းရပြီးသမရအစိုးရဖွဲ့နိုင်မှာဖြစ်ပါတယ်အထွေထွေရွေးကောက်ပွဲဟာသမရအစိုးရကိုဖွဲ့စည်းနိုင်တာမဟုတ်ဘဲလွတ်တော်ကသာသမရတစ်ကိုရွေးချယ်တင်မြှောက်နိုင်ပါတယ်။သမရမရွေးမီဒုသမရကိုအရင်ရွေးရပါတယ်။ပြည်သူ့လွတ်တော်အမပါဝင်တဲ့အစုအဖွဲ့အမျိုးသားလွတ်တော်အမပါဝင်တဲ့အစုအဖွဲ့နဲ့စစ်တပ်ကိုယ်စားလှယ်အစုအဖွဲ့စတဲ့အဖွဲ့၃ဖွဲ့ဟာဒုသမရ၃ဦးကိုအရင်ဆုံးရွေးချယ်တင်မြှောက်ရပါတယ်။နောက်တော့ပြည်ထောင်စုလွတ်တော်မှာသမရရွေးပွဲကျင်းပပြီးမဲအများဆုံးရတဲ့ဒုသမရကသမရဖြစ်လာပါတယ်။ဒုတိယမဲအများဆုံးရသူကဒုသမရ1ဖြစ်လာပြီးမဲအနည်းဆုံးရသူကဒုသမရ2ဖြစ်လာပါတယ
်လွတ်တော်မှာစစ်တပ်ကိုယ်စားလှယ်166ဦးရှိနေတာမို့ကျန်ကိုယ်စားလှယ်498ဦးအတွက်ရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်မညီမျှတဲ့ရွေးကောက်ပွဲဖြစ်အောင်ဖန်တီးထားတာမို့စစ်တပ်ကိုယ်စားလှယ်ထောက်ခံတဲ့ပါတီဟာကိုယ်စားလှယ်အများစုမရလဲအစိုးရဖွဲ့နိုင်မဲ့သဘောရှိပါတယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်440ဦးမှာ NLD ဟာအနည်းဆုံးကိုယ်စားလှယ်221ဦးသို့မဟုတ် 57 ရာခိုင်နှုန်းရမှာဒုသမရတင်မြှောက်နိုင်ပါလိမ့်မယ်။ပြည်ခိုင်ဖြိုးကတော့အနည်းဆုံးကိုယ်စားလှယ်111ဦးသို့မဟုတ်26ရာခိုင်နှုန်းရယူနဲ့စစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းနဲ့ပေါင်းပြီးဒုသမရကိုရွေးချယ်တင်မြှောက်နိုင်ပါတယ်။ရွေးကောက်ပွဲဝင်တဲ့အမှတ်330မှာ NLD ဟာအနည်းဆုံးကိုယ်စားလှယ်221ဦးသို့မဟုတ်68ရာခိုင်နှုန်းအနိုင်ရမှာဒုသမရကိုတင်မြှောက်နိုင်မှာဖြစ်ပါတယ်။
ကိုယ်စားလှယ်664ဦးရှိတဲ့ပြည်ထောင်စုလွှတ်တော်မှာသမရရွေးချယ်တင်မြှောက်ရမှာ NLD ဟာအနည်းဆုံးကိုယ်စားလှယ် 333ဦးသို့မဟုတ်51ရာခိုင်နှုန်းထောက်ခံမှသာအစိုးရဖွဲ့နိုင်မှာဖြစ်ပါတယ်။ပြည်ခိုင်ဖြိုးကတော့ကိုယ်စားလှယ169ဦးသို့မဟုတ်26ရာခိုင်နှုန်းရယုံနဲ့စစ်တပ်ကိုယ်စားလှယ25ရာခိုင်နှုန်းနဲ့ပေါင်းပြီးအစိုးရဖွဲ့နိုင်ပါတယ်။ဒါကြောင့်မို့ဒုသမရတင်မြောက်နိုင်မှုအတွက် NLD ဟာပြည်သူ့လွတ်တော်ရွေးကောက်ပွဲမှာအနည်းဆုံး68ရာခိုင်နှုန်းနိုင်မှုလိုပြီးလွတ်တော်200ပေါင်းကျင်းပတဲ့သမရရွေးပွဲမှာ51ရာခိုင်နှုန်းထောက်ခံမှုရမှသာအစိုးရဖွဲ့နိုင်ပါလိမ့်မယ်။ပြည်ခိုင်ဖြိုးကတော့26ရာခိုင်နှုန်းရယုံနဲ့အစိုးရဖွဲ့နိုင်မယ့်အခြေအနေရှိပါတယ်
။ပြည်သူ့လွတ်တော်မှာရွေးကောက်ပွဲဝင်တဲ့ကိုယ်စားလှယ330ဦးသာရှိပြီးသမရအစိုးရဖွဲ့ဖို့လိုအပ်တဲ့ကိုယ်စားလှယ်ဦးရေက333ဦးဖြစ်တဲ့အတွက်ပြည်သူ့လွတ်တော်နေရာအလုံးနိုင်ရင်တောင် NLD ဟာအစိုးရမဖွဲ့နိုင်သေးပါဘူး။ပြည်သူ့လွတ်တော်ရွေးကောက်ပွဲရာဂိုင်နှုံးပြည့်နိုင်တဲ့ပါတီကိုအစိုးရဖွဲ့လို့မရအောင်လှုပ်ထားတာဖြစ်ပါတယ်။ဒါကြောင့်ပြည်သူ့လွတ်တော်မှာအပြတ်အသတ်နိုင်ရင်တော့ NLD ဟာအမျိုးသားလွတ်တော်ကိုယ်စားလှယ်ရဲ့ထောက်ခံချက်လိုအပ်ပါတယ်။အကြံအဖန်မလုပ်ရင်ကြမ်းဖို့တဖြစ်လဲပြည်ခိုင်ပြိုးဟာရွေးကောက်ပွဲနိုင်ဖို့အလားအလာမရှိပါဘူး။ပြည်ခိုင်ပြိုးဟာအခွင့်ထူးခံလူဒန်းစားပါတီဖြစ်နေတာမို့လူထုစင်တာမဲရဖို့အခက်အခဲရှိတယ်လို့သုံးသပ်ကြပါတယ်။2012ကြားဖြတ်ရွေးကောက်ပွဲတုန်းကပြည်ခိုင်ပြိုးဩဇာခံနေပြည်တော်မဲဆန္ဒနယ်မြေ၄ခုစလုံးမှာ NLD နိုင်သွားတာဟာအာဏာရပါတီအတွက်အလွန်စိုးရိမ်စရာဖြစ်လာပါတယ်
။ဒါကြောင့်မို့ပြည်ခိုင်ပြိုးပါတီဟာမတမာနည်းမျိုးစုံတုံးပြီးကိုယ်စားလှယ်နေရာ169နေရာရနိုင်အောင်ကြိုးပမ်းလိမ့်မယ်လို့ခန့်မှန်းနေကြပါတယ်။စစ်တပ်ကိုယ်စားလှယ်166ဦးနဲ့ပေါင်းရင်333ဦးဖြစ်ပြီးအစိုးရဖွဲ့နိုင်ပါလိမ့်မယ်။ကျန်တဲ့ကိုယ်စားလှယ်331ဦးနေရာကို NLD နဲ့အခြားပါတီတွေကရပါလိမ့်မယ်ရွေးကောက်ပွဲကိုယ်စားနေရအများစုကိုအနိုင်ရပေမဲ့နိုင်ငံရေးအာဏာမရနိုင်အောင်တမင်လှုပ်ထားတဲ့စနစ်ဖြစ်ပါတယ်ရွေးကောက်ပွဲနိုင်သူကအစိုးရမဖွဲ့နိုင်ပေလွှတ်တော်ကတင်မြှောက်တဲ့သမရကသာအစိုးရဖွဲ့နိုင်အောင်ဖန်တီးကြတာဖြစ်ပါတယ်သမရလောင်းဖြစ်မဲ့ဒုသမရ၃ဦးကိုရွေးချယ်တင်မြှောက်ရမှာစစ်တပ်ကိုယ်စားလှယ်ဟာပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေနဲ့ဒန်းတူရည်တူဖြစ်နေပါတယ်စစ်တပ်ကိုယ်စားလှယ်ကတင်မြှောက်သူဒုသမရနေရာကိုအမြဲတမ်းရနေမှာဖြစ်ပါတယ်အရသာအမတ်တွေထဲမှာအကြောင်းအမျိုးမျိုးကြောင့်လစ်လပ်တာတွေရှိပေမဲ့စစ်တပ်ကိုယ်စားလှယ်ကတော့အမြဲတမ်းရာဂိုင်နှုံးပြည့်ရှိနေတာဟာတပန်းတာတဲ့အချက်ဖြစ်ပါတယ်ဒါပေမဲ့ရွေးကောက်ပွဲပြီးချိန်နဲ့သမရအစိုးရဖွဲ့ချိန်ဟာ၄လလောက်ကွာခြားတာမို့ဂျက်ကာလာမှာအမျိုးမျိုးပြောင်းလဲသွားနိုင်ပါတယ်ခင်ဗျာ
ဦးအောင်ခင်စီစဉ်တက်ဆက်တဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ဥဆက်ပြီးတနင်္ဂနွေနေ့မနက်တိုင်းတင်ဆက်နေကြ American Style Indian 3အင်္ဂလိပ်သင်ခန်းစာအစီအကိုထုတ်လွှင့်ပေးပါမယ်။ဒေါ်လလတန်ကစီစဉ်တက်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ဒီတွင်ပါ English American Style Ganda မှာပါတီဝဲတွေကျင်းပရမှာအသုံးပြုတဲ့ idiom တချို့ကိုတင်ပြပေးမှာဖြစ်ပါတယ်ခုပထမဆုံးတင်ပြပေးမယ် idiom အသုံးကတော့
stag party
ဖြစ်ပါတယ်ဇာလုံးပေါင်းက stag stag ကသမင်ဖို့ဒါမှမဟုတ်ဆက်ဖြစ်ပြီး party ပါတီကတော့ကျမတို့မြန်မာမှာလဲဒီအင်္ဂလိပ်ဝဟာရအတိုင်းပဲပါတီဆိုပြီးတော့မြန်မာမှုပြုသုံးတာဖြစ်ပါတယ်ဒီအသုံးရဲ့ဓာတ်ရိုက်အသေးပဲကတော့သမင်ဖို့ပါတီဖြစ်ပါတယ်idiom ဆိုတဲ့ the white day ပဲကတော့အမျိုးသားတွေကြီးပဲကျင်းပတဲ့ပါတီပွဲမျိုးဖြစ်ပါတယ်ဒီလိုပါတီပွဲကိုတနေရာတအင်းအိမ်မှာအမျိုးသားတွေကြီးစုပြီးဖဲဝိုင်းလှုပ်တာ TV မှာလက်ဝေပွဲဘောလုံးပွဲတွေစုကြည့်ကြရင်စားကြတောက်ကြပျော်ကြပါကြတဲ့ပွဲကိုဆိုလိုတာဖြစ်ပါတယ်ဒီနေရာမှာစောစောကရှင်းပြခဲ့တဲ့ပါတီမျိုးဖြစ်နိုင်တယ်လို့သတို့သားတဦးအနေနဲ့မင်္ဂလာမဆောင်မီတအင်းအိမ်မှာစုပြီးအမျိုးသားတွေကြီးပဲလုပ်တဲ့ပါတီကိုလည်း stag party ရဲ့လို့ရည်ညွှန်းပြောနိုင်ပါတယ်။တမန်အဖြစ်နော်ဒီလိုမျိုးပါတီကို bachelor's party လူပြိုပါတီရဲ့လို့ခေါ်လို့ရှိပြီးအိမ်တော်မကြမီသတို့သားလောင်းတွေချင်းပါပေးတဲ့ပါတီမျိုးနဲ့လည်းတူပါတယ်။ stag party အသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ John gave his brother a stag party last night because he is getting married today. Boy, it was wild.
John nga di ni mingla saung mae tu ni twe mini nya ga thru amyo da twi ji ko be phait de party de bwe chin pa pi ke de. Ke lai ja da lo adibe ya ba de. U ma ko naw ta khaw di la chi cha ya aw ma.
John gave his brother a stag party last night because he is getting married today. Boy, it was wild.
ခုဆက်လက်ကြင်ပြပေးမယ် ATM အသုံးကတော့
tailgate party
ဖြစ်ပါတယ်စာလုံးပေါင်းက TAILGATE tailgate ဆိုတာကတော့ station wagon ဆိုတဲ့နောက်ဖွင့်ကားရဲ့နောက်အဖုံးကိုခေါ်တာဖြစ်ပါတယ်ကျမတို့မြန်မာမှာလည်းဒီအင်္ဂလိပ်ဝါဟာရကိုမြန်မာမှုပြုပြီးဒီစကားလုံးတိုင်းခေါ်တာဖြစ်ပါတယ်ခီးသွားတဲ့အခါမှာဒါကြောင့်မလို့စကားစုတစ်ခုလုံးရဲ့တိုက်ရိုက်အသေးပဲကတော့နောက်ဖွင့်ကားပါတီပေါ့ station wagon ကတော့ခီးသွားတဲ့အခါမှာနေရာလဲချေအလွန်အသုံးဝင်ပြီးအဆင်ပြေတဲ့ကားမျိုးဖြစ်ပါတယ်ခီးထောက်နားတဲ့အခါပျော်ပဲစားထွက်တဲ့အခါကားနောက်ဖုံးကိုဖွင့်ပြီးပါလာတဲ့စားတောက်စရာတွေကိုနောက်ခန်းထဲမှာခင်းကျင်းစားတောက်ကြတာဖြစ်ပါတယ်။အားကစားကိုနှစ်သက်အားပေးကြတဲ့အမေရိကန်နိုင်ငံမှာတော့တီးဂိတ်ပါတီကိုအများအပြားပြိုင်ပွဲမဆမီကစားကွင်းအပြင်မှာမိတ်ဆွေတွေမိသားစုဝင်တွေစုပြီးတပြော်တပါချက်ပြုတ်စားတောက်ကြတာကိုခေါ်တာဖြစ်ပါတယ်။အထူးသဖြင့် hot dog အစာသုပ်ဝက်ဥချောင်းကိုအသားညာပါမုန့်နဲ့စားဖို့ပါလာတဲ့မိဖို့မှကင်းပြီးတခြားအစားအစာတွေနဲ့အတူတူတယောက်ရဲ့ကားနောက်ဖုံးမှာခင်းပြီးစားတောက်ကြတာကိုတေဂိတ်ပါတီရဲ့လို့ညွှန်ညွှန်ပြောတာဖြစ်ပါတယ်။ဘောလုံးသွားကြည့်တဲ့ပရိသတ်အချို့တေဂိတ်ပါတီလုပ်တဲ့အကြောင်း George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ We had a great time at the tailgate party held outside the stadium before the football game.
ဘောလုံးမစခင်ကစားကွင်းအပြင်မှာကျွန်တော်တို့ကားနောက်ဖုံးဖွင့်တဲ့ပါတီလုပ်ခဲ့တယ်။အပျော်ကြီးပျော်ပေါ့ဗျာလို့ဒီပြင်ရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ We had a great time at the tailgate party held outside the stadium before the football game
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
baby shower
ဖြစ်ပါတယ်စာလုံးပေါင်းက baby baby ကကလေးငယ် shower shower ကတော့အဓိပ္ပာယ်မျိုးမျိုးရှိပါတယ်ဒီနေရာမှာနံအဖြစ်သုံးထားတာဖြစ်ပြီးလက်ဆောင်တွေစုပေးတာလို့အဓိပ္ပာယ်ရပါတယ်။ဒါကြောင့် baby shower ဆိုတဲ့စကားစုထုံးလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ကလေးအတွက်လက်ဆောင်တွေစုပေးတာဖြစ်ပါတယ်။ idiom ဆိုတဲ့ the white day ကလည်းသိမကွာလှပါဘူး။ကလေးမျက်နှာမမြင်ခင်မိခင်လောင်းကိုဝိုင်းပြီးတော့ကလေးပစ္စည်းတွေလက်ဆောင်ပေးကမ်းကြတာဖြစ်ပါတယ်။ကျမတို့မြန်မာတလေမှာတော့မျက်နှာမြင်ပြီးလာသရွယ်ကလေးကင်မွန်းတတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ။အနောက်နိုင်ငံထုံးစံရတော့မြုပ်သမီးတို့ကိုဝင်ဆောင်စင်မှာအဲ့ဒီအမျိုးသမီးရဲ့မိတ်ဆွေတငယ်ချင်းတွေဆွေမျိုးတွေလို့ပေါ်ကံပဲတွေကဝိုင်းပြီးကလေးပစ္စည်းတွေကိုလက်ဆောင်ပေးလို့ရှိကြပါတယ်။ဒီဆိုမီနီဝင်းချင်းမိဖွားပြီးချိန်မှာမွေးကင်းစကလေးငယ်တွေအရကင်းကလေးဝတ်စားအယုတ်စားစရာအသုံးဆောင်စသဖြင့်မိခင်တွေအသုံးဝင်မဲ့ပစ္စည်းတွေကိုငွေစုထည့်ပြီးဝယ်ပေးကြတဲ့ဒီပြောတပါစားတော့ကြတဲ့ပါတီပွဲမျိုးဖြစ်ပါတယ်။ဒီလိုပါတီပွဲမျိုးဟာအမျိုးသမီးတွေကြီးပဲလုပ်တဲ့ပါတီပွဲလေးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I noticed the girls in our office are planning to give Susan a baby shower they're all excited about the baby
ကျွန်တော်တို့ယုံကကောင်မလေးတွေက Susan အတွက်မိခင်လောင်းပါတီပေးဖို့ပြင်ဆင်နေတာကိုသတိထားမိတယ်မွေးလာမယ့်ကလေးတွေသူတို့တိတ်ပျော်နေပုံရတယ်လို့ကြိတ်ပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ I noticed the girls in our office are planning to give Susan a baby shower. They're all excited about the baby.
ဒီတင်ပါ English American Side English စာစီစဉ်မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
stag party, tailgate party, baby shower.
လို့ဖြစ်ကြပါတယ်။နောက်တဲ့ရင်ပါကုလူချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လှလှတန်းစီစဉ်တင်ဆက်ထားတဲ့ American Style idiom သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ရတာဖြစ်ပါတယ်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါရယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
တော်တာရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့အော်တိုဘာလ17ရက်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးမနက်9နာရီထိလိုင်းဒိုမီတာ24ကီလိုဟတ်ဇ်၊လိုင်းဒိုမီတာ32ကီလိုဟတ်ဇ်နဲ့လိုင်းဒိုမီတာ40ကီလိုဟတ်ဇ်အပြင်လိုင်းဒိုမီတာ190ကီလိုဟတ်ဇ်တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်မှာတော့စနေနေ့ညကတင်ဆက်ခဲ့တဲ့ဒိုင်းလေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ချက်ပဲဖြစ်ပါတယ်။ဒီစီစဉ်မှာလာမယ့်ရွေးကောက်ပွဲမှာပြည်ပရောက်မြန်မာတွေကြိုတင်ဆန္ဒမဲ့ဆန္ဒမဲ့ပြီးတဲ့အခါမှာကြုံတွေ့ရတဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့ဆွေးနွေးထားတာဖြစ်ပါတယ်။ကိုသားညွန့်ဦးကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ဒါရိုက်လီလိုက်စီစဉ်ကနေပြီးတော့ကျူးစွားရဲကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီလာမယ့်ရွေးကောက်ပွဲအတွက်နိုင်ငံတကာကြောက်မြန်မာတွေဒီကြိုတင်ဆန္ဒမဲ့ပြီးနေကြတဲ့အခြေအနေပါ။ကျွန်တော်တို့ဒီဆန္ဒမဲ့ပြီးမှုမှာပြောရမယ်ဆိုရင်တော့အာရှနိုင်ငံတွေမှာဆိုရင်စင်ကာပူတို့နောက်တခြားတောင်ကိုရီးယားတို့ဆိုလို့ရှိရင်ပြီးခဲ့တဲ့ကြာလပိုင်းနေ့တွေကစပေးနေရပါပြီအခုဒီနေ့မှာဆိုရင်တော့အနောက်နိုင်ငံတွေဖြစ်တဲ့ဒီလန်ဒန်နော်ဝါရှင်တန်ဒီစီအမေရိကန်ပြည်တော်စုတခြားနိုင်ငံတွေဒီကမ္ဘာနိုင်ငံစုံမှာစပြီးတော့ဒီဂျူဒင်ဆန္ဒမဲတွေပေးနေကြပြီဖြစ်ပါတယ်ခင်ဗျအဲ့တော့ဂျူဒင်ဆန္ဒမဲပေးတဲ့နေရာမှာပြဿနာတွေအတော်တော်ရှိတယ်ဆိုပြီးတော့လည်းပြောဆိုလာကြတဲ့အတန်ဒီကျွန်တော်တော်တော်လေးသတင်းရပါတယ်နောက်တစ်ဖက်မှာထူးခြားကြကတော့မြန်မာနိုင်ငံတကာရောက်မြန်မာတွေအတော်လေးကိုတက်တက်ကြွကြွနဲ့ဂျူဒင်ဆန္ဒမဲပေးဖို့ကြိုးစားနေကြတာတွေ့ရပါတယ်ခင်ဗျအဲ့တော့ဒီဆွေးနွေးပွဲမှာတော့ကျွန်တော်တို့ပင်နိုင်ရဲလို့မဟုတ်ပဲနဲ့ကျွန်တော်အခုဂျူဒင်ဆန္ဒမဲပေးကြတဲ့မြန်မာတွေရဲ့အတွေ့အကြုံသူတို့ရဲ့ခံစားမှုတွေဒါတွေကိုကျွန်တော်တက်နိုင်လောက်စူးစီးပြီးတော့ဖော်ပြသွားမှာပါအဲ့တော့ဒီအထူးအတွက်ဆွေးနွေးဖို့အတွက်ဆိုပြီးတော့ကျွန်တော်တို့ကဖုန်းနံပါတ်ပေးထားတဲ့လူတော်များရှိပါတယ်အဲ့ထက်ကနေပြီးတော့တက်နိုင်လောက်ကျွန်တော်ရောက်အောင်ခေါ်သွားမှာဖြစ်ပါတယ်ခင်ဗျအရင်ဆုံးတော့ကျွန်တော်စင်ကာပူနိုင်ငံကအခြေအနေနဲ့ပတ်သက်လို့မေးချင်ပါတယ်စင်ကာပူနိုင်ငံကပြောမယ်ဆိုရင်တော့ထူးထူးခြားခြားပါဒီဂျူဒင်ဆန္ဒမဲပေးဖို့တန်ယုံရှေ့မှာညကလေးကနေပြီးတော့လူတစ်ထောင်နီးပါးလောက်တန်းစီပြီးတော့စောင့်ကြတယ်မြန်မာတွေပေးကြတယ်ဆိုတော့ပြောရမယ်ဆိုရင်နိုင်ငံတကာသတင်းတွေပေါ်တော့တော်လေးထိတ်ရောက်လာပါတယ်ဒီမြန်မာဂျူဒင်မဲကိစ္စစင်ကာပူမှာဖြစ်တဲ့ကိစ္စအဲ့တော့ဒီခြေအနေနဲ့ပတ်သက်လို့ကျွန်တော်မတ်တင်စာကိုမေးချင်ပါတယ်မတ်တင်စာကစင်ကာပူတန်ယုံမှာဆန္ဒမဲပေးခဲ့သူဂျူဒင်ဆန္ဒမဲပေးခဲ့သူတူဖြစ်ပါတယ်မတ်တင်စာကြားပါလားခင်ဗျ
ဟုတ်ကဲ့ကြားပါ
တယ်။ဟုတ်ကဲ့မတင်စာခုနကပြောသလိုပဲစင်ကာပူနိုင်ငံမှာမြန်မာတွေဂျူဒင်ဆန္ဒမဲပြီးတဲ့အချိန်ကတော်လေးထူးခြားခြားပေါ့လူမှုကွန်ရက်ဒီပေါ်မှာလည်းတော်များပြောကြပါတယ်ခင်ဗျာ။အဲ့တော့ဒီဆန္ဒမဲပြီးခဲ့ကြတာကျွန်တော်ရင်းသုံးသိချင်တာကတစုံတစ်ဖွဲ့ကနေပြီးတော့လှုပ်ဆော်ကြလို့အဲ့လိုစုပြီးတော့ပြီးပစ်တာလားဒါမှမဟုတ်တူးချင်းသိနေပြီးပစ်ကြတာလားဘလို့အချိန်မျိုးနဲ့မြန်မာတွေဒီလောက်ထိထွက်လာကြတာလဲ။
ကိုအတိနဲ့ကိုပါပဲအလုံးကအရှင်းပြောရရင်ဘယ်သူမှတော့ကိုမိသားစုနဲ့ခွဲပြီးတော့လို့နိုင်ရင်သားမသွားခြင်းကြောင့်လေညီမတို့လည်းဖြစ်နိုင်ရင်တော့ကိုမြန်မာပြည်မှာမိသားစုနဲ့နေချင်တာပေါ့ဒါပေမဲ့မြန်မာပြည်မှာဒီလိုလောက်ကင်မှုအခွင့်လန်းနေမရှိတော့နိုင်ငံသားထွက်လာရတယ်အဲ့တော့ပြန်ပြင်းနေစိတ်နဲ့ဝိုင်းပြီးတော့ကိုတိစိတ်နဲ့ကိုပြေးကြရအော
င်ဟုတ်ကဲ့ကိုတိစိတ်ဒီလောက်ထိတကြွကြဖြစ်ကြရတဲ့ဆိုတာကမတ်တင်စာလိလာမိတလို့ပတ်ဝန်းကျင်မှာရောမြန်မာတွေကဘလို့ကြောင့်စူးစီးမိသွားတာလဲတော်တော်များညာလေးကနေပြီးတော့ကျွန်တော်ဟိုမဲပေးဖို့အတွက်တန်းစီပြီးစောင့်ကြတယ်လို့သိကြပါတယ
်ဟုတ်ကဲ့ဘာဖြစ်လို့လဲဆိုတော့ပထမရက်မှာတည်းကရှင်ဟို1800ကျော်ပဲပေးလို့ရတယ်ရှိတာဒီစာလုံးဒီနိုင်ငံတူတူလေးမှာဆိုရင်ဟိုမြန်မာတသိန်းကျော်ရှိတယ်မြန်မာတသိန်းကျော်တည်းမှာနောက်ဆုံးဟိုပါတော့ဟိုမေပေးခွင့်ရတဲ့လူ2000ကျော်လို့စည်ရင်းထွက်လာတယ်။အဲ့တော့2000ကျော်ကိုပထမရက်မှာတန်ဝါ1800လောက်ပဲရသွားတယ်ဆိုတော့ကျန်တဲ့လူတွေအကုန်လုံးကလည်းလမ်းဖြန့်ကုန်ပြီးတော့ငါတို့မပေးလိုက်ရရင်ငါတို့ဒီဟိုစ조사ပန်းစားတရားကိုမျှော်လင့်ထားတာဒါမျိုးနောက်တစ်ခေါက်ဖြစ်လာဘူးဆိုတော့လည်းကျမတို့စိတ်ထဲမှာတော်တော်မလွယ်တော့ဘူးလို့ထင်တယ်။အဲ့ဒါကြောင့်မလို့ဒီတစ်ခေါက်တော့မရရအောင်ပေးမယ်ဟွာပေါ့နော်ဘလို့နည်းနဲ့မဖြစ်ဖြစ်ဖြစ်ပေးမယ်ဆိုပြီးတော့အဲ့ဒါနဲ့အစိုးရတွေသွားစီကြတာဒီကတော့ကိုယ့်အခွင့်အရေးကိုမလွတ်သွားမှာဆို
ဟုတ်ကဲ့စင်ကူမှာအခုမဲပေးကြတော့ဘာပြဿနာတွေဂျုံရတာမတ်တင်စာအများစုတွေ့ရလဲ
အများစုကြားရတာကြတော့မဲမပါလာကြဘူးစရင်မဲစင်းမပါလာဘူးနာမည်ပြောင်းနေတယ်ဟိုနောက်ဆုံးဟိုစရင်မှာပါလာခဲ့တယ်ဆိုရင်တော့မှအထဲထဲရောက်သွားတဲ့အချိန်တိုင်းမဲပြားအကုန်မရဘူးဟိုဟာမဲပြားကသုံးဟိုဟာပေါ့နော်ဗမာဆိုရင်သုံးခုရရမယ်ဟာကိုတချို့တွေကတစ်ခုပဲရတာရှိတယ်နှစ်ခုပဲရတာရှိတယ်လုံးဝမပါလာပါဘူးလို့ပြောတယ်ဟိုဘယ်လိုမျိုးတောင်းလဲဟိုတောင်းလဲသူတို့တွေကဟိုပါပေါ့နော်ဒီတန်ယုံကတော့သူတို့ မာတောက်ဟိုပါပေါ့သူတို့လည်းဘာမှမလုပ်ပေးနိုင်ဘူးစီရင်ထဲမှာထားပဲပါလာလို့ထားပဲပြီးရဲ့ဆို
တော့အဲ့ဒါကပုံစံ15ဖြည့်ထားရက်ထားနဲ့ပုံစံ15ဖြည့်ထားရက်နဲ့နာမည်မပါလာလားနာမည်မပါတဲ့သူက
မဟုတ်ဘူးဟိုဟွာပုံစံ15မှာလည်းနာမည်ပါတယ်သူတို့ရှိမှာလည်းစာရွက်ရှိတယ်ရှာလို့လည်းရတယ်ဒီတကယ်တည်းမဲတဲ့ထုတ်လဲထုတ်ပြီးတော့မဲကအကုန်မပါလာ
မဲပြအပြည့်မရတာပေါ့အနည်းဆုံးသူတယောက်ကမဲပြ3ပြရှိရမယ်အဲ့မဲပြ3ပြအပြည့်မရတဲ့သဘောပေါ့
မရအောင်ဟုတ်ကဲ့တချို့ဆိုရင်ဟိုဟာတိုင်းရင်းသားဆိုရင်လေးပြရရမယ်လေအဲ့ဒါမှမှဒါဟိုတိုင်းသားပြကြံခဲ့တာမျိုးလည်းရှိတယ်ပြီးတော့အဓိကတော်တော်ကြားရတာတော့အမျိုးဟိုဟာကြည်တူးလွတ်တော်မပါဘူးကြည်တူးလွတ်တော်ပြကြံခဲ့တယ်ဟိုလေသုံးများသမားတွေမှာအဓိကကြံခဲ့တာကြည်တူးလွတ်တော်လို့ကြားနေတယ်မြမကတော့ကံကောင်းစွာဖြင့်သုံးခုစလုံးကိုအပြည့်စုံလည်းရတယ်အစင်လည်းပြေခဲ့တယ်
အဲ့တော့မဲပြအပြည့်မရတဲ့လူတွေကစောတကတက်တာကောတန်ယုံဘက်ကဘာများတုံ့ပြန်ပြီလဲပါဖြစ်ရှင်းပြီလေ
ဟိုလုံးဆိုင်မှာတော့ official complaint ဆိုပြီးတော့သူတို့ဟိုပါเนาะဒီလုံးဝလက်ရင်းနဲ့ပဲဟို form မရှိဘူးအစင်းနဲ့လောက်ထားတဲ့ form နေပါညာနေမရှိဘူးသူတို့ဒီမရသွားတဲ့လူတွေကအဲ့ဒီရုံးမှာပဲတခါတည်းထိုင်ပြီးတော့လက်ရင်းနဲ့ဟိုမရတဲ့အကြောင်းကိုဖြည့်ရေးတယ်ဟို complaint တက်ထားတယ်ဒါပေမဲ့နောက်တစ်ယောက်ကပြောတာကတော့ဟဲ့တော့အဲ့ဒီ complaint တက်ထားရဲဆိုရင်အမှန်တကယ်ဆိုရင်ဒီမူရင်းကိုယူထားလိုက်ရမှာပေါ့နော်မူရင်းယူထားပြီးတော့သူတို့တွေကတကယ်လို့ဟိုပြန်ပြီးတော့ရွေးကော့ကိုပြန်တင်မယ်ဆိုရင်မူရင်းတင်ပေးရမှာဒါပေမဲ့မူရင်းရဲ့ copy ရဲ့ဟိုမှာဘယ်ဟာပြန်ယူသွားရမလဲဆိုတော့ညီမကြိုက်တာယူလို့ပြောတယ်တဲ့အဲ့တော့သူတို့တွေစိတ်ထဲမှာတော့ဒါကတကယ်တင်ပေးပါမလားအဲ့လိုမူရင်းပြန်ယူသွားရဲဆိုရင်ဟို copy နဲ့ပဲကဟိုကဘာမှလုပ်ပြီးမှမဟုတ်ဘူးလေ
ဟုတ်ကဲ့အခုစင်ကူတန်ယုံကတော့
system နဲ့မှလည်းဘာမှဝင်မသွားတော့တော့အဲ့ဒါကိုတော့စိတ်မချဖြစ်နေကြတယ
်စင်ကူတန်ယုံကတော့မဲပေးမဲ့ရက်ကိုထပ်တိုးလိုက်ပြီလို့သိရပါတယ်ဟုတ်လားအဲ့ဒါဘာဖြစ်လို့လဲပေးမဲ့လူများလို့လားဘယ်လိုအခြေအနေကြောင့်လဲ
ဟုတ်ကဲ့ကိုအခုပထမရက်က1800ဗျာဒီမနေ့မနေ့က3100ကျော်ဒီနေ့လည်း3000ကျော်စင်ကူမှာရှိပေးမဲ့လူက2000ကျော်၄ရက်နဲ့ဘယ်လိုမှမလာဘူးအဲ့ဒါကြောင့်မလို့နောက်ထပ်3ရက်ထပ်တိုးတယ်တဲ့ဒါပေမဲ့နောက်ထပ်3ရက်ဆိုရင်တော့မှအခုတွဲရဆိုရင်လောက်ပါမလားမသိဘူးညီမတော့သိမထင်ဘူးနည်းနည်းပူတယ
်3000ပဲတတ်မှတ်တယ်ဆိုတာ3000ပဲပြီးရတယ်ဆိုတာကသူတို့အတန်ရောတတ်မှတ်လိုက်တာလား3000ပဲလာပြီးကြတာလားဘယ်လိုလဲ
မဟုတ်ဘူးကိုဒီနေ့ဆိုရင်စီနေတဲ့လူက9000ကျော်ရှိတယ်ဒါပေမဲ့စင်ကူရဲကလည်းဖိအားပေးတယ်ဘာဖြစ်လို့လဲဆိုတော့ဟိုအတန်းအရန်ကိုရှေ့ပြီးတော့အပြင်နေပါရောက်သွားပြီအဲ့တော့ဟိုဘောနော် crowd control မလုပ်နိုင်ပါညာဆိုပြီးတော့စင်ကူရဲကလည်းဖိအားပေးတယ်ဒါကဟိုစံယုံကလည်းအဲ့လောက်ထိဟိုကြိုပြီးတော့မစီစဉ်ထားတော့တော့ဟိုမမှန်းထားတော့အဲ့လိုမျိုးစင်ကူရဲကလာပြောတော့မှဟိုဘာလဲတိုကင်နဲ့စပြီးတော့ထုတ်ပေးတယ်။သူတို့ရှိမှပထမရက်ကတောက်ကြနေရ3100ကျော်ပဲလောက်တာ ਉਹ ည7နာရီလောက်ထိဖြစ်သွားတယ်။အဲ့တော့သူတို့ handle လုံးနိုင်တာ3000ကျော်ဆိုပြီးတော့3000ကျော်မှာဖြတ်ချလိုက်တယ
်။ဟုတ်ကဲ့ပါခင်ဗျာ။မတ်တင်စာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ကျွန်တော်စင်ကာပူကအချိန်ကြီးကျွန်တော်ကြားခဲ့ရတာဖြစ်ပါတယ်။နောက်တစ်ဖက်မှာဒီကနေ့မဲဆန္ဒတွေစပြီးတဲ့ထက်မှာနောက်နိုင်ငံတွေတော်များပါလာပါတယ်။လန်ဒန်ကအချိန်ကြီးကျွန်တော်သိချင်ပါတယ်။လန်ဒန်မြို့ကမဲပြီးတဲ့ဒေါက်တာတက်ကူကူကြားပါလားခင်ဗျာ
။ဟုတ်ကဲ
့။ဟုတ်ကဲ့ဒေါက်တာတက်ကူကူကြားပါလား။
ကြားပါရဲကျွန်တော်ဘက်ကနည်းနည်းတော့စုမယ်เนาะကျွန်တော်အခုဒီဘက်ကတန်ယုံကနေထွက်လာလာချင်းကျွန်တော
်ဟုတ်ကဲ့ရပါတယ်
ဘိုင်ဖုန်းနဲ့ပြောနေရတော့
ဟုတ်ကဲ့ကြားပါဟုတ်ကဲ့ဒေါက်တာတက်ကူကိုလန်ဒန်မှာမဲပေးတဲ့အခြေအနေကိုဘယ်လိုရှိလဲပြဿနာတွေကြုံရလားတခြားတွေ့ကြုံတွေပြောပြပါဦးအ
ဲကျွန်တော်အဲ့ဒါပြောရင်တော့ဟိုပါပေါ့เนาะနှစ်ပိုင်းထားပြီးပြောရမယ်ပေါ့ပထမဟိုမဲစရင်ထွက်လာတဲ့အပိုင်းပေါ့เนาะကျွန်တော်အနေနဲ့ပြောရရင်เนาะတန်ယုံကတော့တုတ္တဝင်တော်တော်ကြည်ပါတယ်တန်ယုံကသူတို့လုတ်ပိုင်းနဲ့နဲ့များအကုန်လုတ်ပေးပါတယ်ကျွန်တော်ကကျွေးကြရှိတာတော့ကျွန်တော်ထင်တာတော့ရွေးကောက်ပွဲကော်မရှင်မှာအများကြီးတာဝန်ရှိတယ်လို့ထင်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့စပြီးတော့တန်ယုံကနေပြီး form 15ကိုတင်ရပါတယ်။တင်လို့ရှိရင်တန်ယုံကနေပြီးတော့ form 15ဘလူးဘလူးစီကနေလက်ခံရရှိပါတယ်ဆိုတော့သူတို့ဟိုကြေညာချက်ထုတ်ပေးတယ်ပေါ့နော်။အဲ့ဒါပြီးတော့ကြတော့အဲ့ဒီ form ကိုရန်ကုန်ပို့ရတယ်။ရန်ကုန်ပို့တဲ့အခါမှာရန်ကုန်မှာအဲ့ဒီဟိုရွေးကောက်ပွဲကော်မရှင်ကနေပြီးပြန်ပြီးတော့ဟိုနိုင်ငံသားမှာဟို vote လုပ်ဖို့ list ဆိုပြီးထုတ်ပေးတယ်အဲ့ထဲမှာတချို့လူတွေကပါနေပြီးတော့ဒီလိုမဲလက်မှတ်တွေရောက်မလာဘူးဒီလိုမြန်မာတန်ယုံကိုလည်းအဲ့လူတွေကစရင်ရောက်မလာဘူးခင်ဗျကျွန်တော်တို့ဒီကကျွန်တော်တို့ကြားလာတော့900လောက်ရှိတယ်လို့ကြားပါတယ်ကျွန်တော်တို့အတိအကျမသိဘူးပေါ့နော်ဒါပေမဲ့သူပြန်လာတော့ကျွန်တော်တို့3ချိန်ဒီဘက်ကထုတ်ပြန်သေးတယ်ပထမတစ်ချိန်ကတာတာပရိနေရတစ်ချိန်ထုတ်တယ်နေ့လယ်ပိုင်းမှာအဲ့တော့910ကျော်ကျော်လောက်ထွက်လာတယ်900လောက်တင်တယ်လို့ပြောပါတယ်ပြီးတော့ဒုတိယတစ်ချိန်ကကြတော့ဟိုပါပေါ့နော်အဲတောက်ကြနေမနဲ့အစိုးကြီးမှကြည့်ရပါတယ်အဲ့တော့နောက်60လောက်တိုးသွားတယ
်
ဟုတ်ကဲ့အဲအဲ့ဒါ950ကျော်ကျော်ဖြစ်သွားတယ်ခုဒီနေ့မနဲ့နောက်တစ်ခါထပ်ထုတ်တယ်613ယောက်ဖြစ်သွားပါတယ်အဲ့တော့ အဲ့ဒီမှာလောက်တော့ဘလို့ဖြစ်လဲဆိုတော့ကျွန်တော်တို့ရဲ့ပြဿနာကကျွန်တော်တို့တွေကလန်ဒန်မှာနေတဲ့လူတွေမဟုတ်ဘူးကျွန်တော်ဆိုရင်အဝေးကြီးမှာနေတဲ့လူဟိုမိုင်200ကျော်300လောက်ကနေလာရတာလေအဲ့လိုကတ်ပြီးတော့ကြာဒုက္ခတာအရောက်တယ်ဟိုယထာကတွေလေးမြန်ကတွေကလည်းတက်ဝင်ဈေးကြည့်တယ်ပေါ့နော်ပြီးရင်ဒီမှာလည်းညအိပ်ရတယ်ဘာလို့ဆိုဟိုတယ်တွေပါနေတဲ့ပတ်စံရန်ကုန်နေပေါ့နော်အဲ့ဒီပြဿနာတစ်ခုရှိတယ်ပြီးတော့ကြာတော့ဟိုလူကတော်တော်များများမပါဘူးဖြစ်သွားတယ်နာမည်တွေအဲ့လိုမျိုးအဲ့ဒီလူတွေလည်းတော်တော်
အဲ့တော့နာမည်မပါတဲ့ကိစ္စနဲ့ပတ်သက်လို့တော့ပြန်ပြီးတော့ပေးနိုင်မလားသူတို့ကော်မရှင်ကိုပြန်ပြီးတော့ပြောရင်ပေးနိုင်မလားဘာများတန်ယုံဘက်ကအကြောင်းပြတ
န်ယုံကတော့အဲ့ဒီလူတွေအကုန်လုံးသူတို့ကော်မရှင်သက်ဆိုင်ရာကိုယ့်ရဲ့အိမ်ရှိတယ်ပေါ့နော်မြို့နယ်ကော်မရှင်တွေကိုလှမ်းပြီးတော့အကြောင်းကြားပါလို့အဲ့လိုပြောတယ်သူတို့လည်းနာမည်တွေတော့ရေးယူထားပါတယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့ကိုယ်တိုင်ကနေပြီးတော့မြို့နယ်ကော်မရှင်ကိုတိုက်ရိုက်အကြောင်းကြားမဲ့ပုံဖြစ်သွားတာပေါ့တန်ယုံကတောင်းမှမယူတော့ဘူးပေါ့
တန်ယုံအဲ့လိုပဲအကြောင်းကြားခိုင်းပါတယ်ဒါပေမဲ့သူတို့စီမှာလည်း list တော့ယူထားတယ်ကျွန်တော်လည်းတေချာတော့မသိဘူးခင်ဗျဘလို့ဟိုသူတို့ဆက်လုပ်ကြမလဲဆိုတာပေါ့နော
်ဟုတ်ကဲ့မဲပြားကိစ္စကောခုနက single မှာဂျုံရလို့မဲပြားကိစ္စကောဂျုံရပါလား
ဂျုံရပါတယ်ခင်ဗျကျွန်တော်ကတော့ကံကောင်းလို့ကျွန်တော်ကသုံးခုပေးရတယ်တိုင်းဒေသကြီးရဲ့အမျိုးသားလွတ်တော်ရဲ့ပြည်သူလွတ်တော်ရဲ့အားလုံးကျွန်တော်ပေးခွင့်ရပါတယ်အဲဒါပေမဲ့တချို့လူတွေဆိုရင်အဲမဲပြားတစ်ပြားပဲရတဲ့လူတို့နှစ်ပြားပဲရတဲ့လူတို့ရှိပါတယ်ခင်ဗျ
ဟုတ်ကဲ့
ဥပမာကျွန်တော်ဆိုရင်ကျွန်တော်အကူနဲ့ကျွန်တော်နဲ့တိတ်နေနေတဲ့လူအတူချင်းတူကိုကျွန်တော်ကတော့သုံးပြရတယ်သူကနှစ်ပြားပဲရတယ်တပြားမပါလာပါဘူ
းဒါကဘယ်မဲပြားလဲခုနကကျွန်တော်နဲ့မေးချင်တာကစင်ကာပူမှာခုနကမတ်တင်စာပြောရဆိုရင်ပြည်သူ့တော်ကမဲပြားတော်များပါမလာဘူးလို့ပြောပါတယ်လန်ဒန်ဘက်မှာရော
ကျွန်တော်အဲ့ဒါတော့ဘယ်မဲပြားလဲဆိုတော့ကျွန်တော်မမေးလိုက်မိဘူးကျွန်တော်အကူနဲ့ကျွန်တော်လည်းခုလမ်းခွဲသွားပြီဆိုတော့
ဟုတ်ကဲ့
အဲသူတို့ပြောတာတော့ခဏလေးနော်ကျွန်တော
်
ဟိုကမေးချင်လို့ဒီမှာကျွန်တော်ညီမလေးတယောက်ရှိတယ်ညီမเมเมียปลอกตาเลยညီမလေးပြည်သူလွတ်တော်เมียပြရတယ်ဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့ပြည်သူလွတ်တော်เมียပြပြောက်တဲ့သဘောပေါ့နော်နောက်တစ်ခုကကျွန်တော်နောက်တစ်ခုမေးချင်တာကိုသက်ကိုကိုခုနပြောသွားတဲ့အဲဒီမှာအဝေးရနေလာတယ်လို့ပြောကြပါတယ်ပြောမယ်ဆိုရင်လန်ဒန်ကအပြင်ကျွန်တော်ကြားလောက်ဆွီဒင်တို့ပေါ့လို့စကန်ဒီနီးဗီးယားနိုင်ငံတွေကပါဒီလန်ဒန်မှာမဲပြရတယ်လို့သိရပါတယ်အဲ့တော
့ဘလို့မှအဲ့လိုမျိုးဟိုသူတို့ကြီးညာတဲ့ရက်ကလေးကတ်ပြီးတော့မှဘလို့မှသွားလာတာအဆင်မပြေဘူးပေါ့နော်
ဒေါက်တာတက်ကိုကိုကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ကြပါတယ်ဒေါက်တာဦးကတော့ကိုစောင်းဦးလိုင်ဖြစ်ပါတယ်ဆိုတော့ကိုစောင်းဦးလိုင်ကအခုပြောမယ်ဆိုရင်အမေရိကန်ပြည်အောင်စုတဝမ်းမှာဒီအမျိုးသားဒီမိုစီဖွဲ့ချုပ်ရဲ့ပညာရေးကျမ်းမာရေးကွန်ရက်အတွက်ဒီခုနအလှဒီဟိုစတေ့ရှိုးတွေမှာလိုက်ပြီးတော့တီးဆိုးနေတာပါတချိန်ထဲမှာပဲမဲပေးဖို့အတွက်လှုံ့ဆော်နေသူတူလည်းဖြစ်တဲ့ခါကြောင့်ကိုစောင်းဦးလိုင်ခုနကအခြေအနေကြားရမယ်ထင်ပါတယ်စင်ကာပူအခြေအနေလန်ဒန်အခြေအနေဒီအခြေအနေနဲ့မဲပေးခွင့်နေနဲ့ပတ်သက်လို့ဘယ်လောက်ထိပြဿနာရှိနိုင်လဲအရင်တော့က2010လောက်ကတော့ဒီကြိုတင်မဲ့ကိစ္စတော်လေးပြတ်တာတက်ခဲ့ဘူးပါလေအခုအခြေအနေမှာဘယ်လိုမြင်ပါလဲ
အခု2015မှာတော့ပို့ပြီးဒီကြိုတင်မဲတွေကပို့ပြီးတတိပြုတ်ရမယ်ပို့ပြီးတော့အနေရရှိတယ်ချိန်မှားတဲ့အဲကိစ္စရတခုလို့မြင်ပါတယ်ဘာကြောင့်လဲဆိုတော့ပြပရောက်နေတာဟာအာမြန်မာတွေကတန်းတဲ့ခြေပြီးရှိပါတယ်ကျွန်တော်တို့ပုဂ္ဂလိကခမန်းကျေရတကူကြီးတကားခမန်းကျေရတော့ဆယ်တန်းနီးပါးပေါ့ကဘာအရရကိုပြန်နဲ့ရောက်ရှိနေမြန်မာတွေဆယ်တန်းဆယ်တန်းနဲ့အထက်လောက်မှရှိနိုင်တယ်အဲပြပရောက်တယ်ဆိုတဲ့ကောပြပကိုထွက်ပြီးအလုံးလုံးမယ်ဆိုတဲ့ကော18နှစ်ကျော်ပြီးသားလူတွေပဲအဲ99ရာခိုင်နှုန်းက18နှစ်ကျော်ပြီးသားမဲပေးခွင့်ရှိတဲ့မြန်မာနိုင်ငံသားအများစုဖြစ်ဖို့ရှိတယ်ဘာလို့ဆိုတော့အရွယ်မရောက်သေးတဲ့ကလေးတွေကတော့ပြပကိုအလုံးထွက်လို့ဆရာအကြောင်းနေတယ်အဲ့ဒီမှာမှကျွန်တော်တို့ခုနကကြားတယ်စင်ကာပူမှာ1000မဲပေးဖို့ရှိနေတယ်လန်ဒန်မှာဆိုရင်တော့900နီးပါးပဲရှိတယ်လို့ဒေါက်တာသက်ကိုကပြောသွားတယ်အဲ့တော့စင်ကာပူမှာဆိုရင်မြန်မာအတန်းချီလောက်အတန်းနီးပါးလောက်တော့ရှိမယ်အဲ့လောက်မရှိတော့9သိန်း6သိန်းနဲ့မလျော့ဘူးလို့ကျွန်တော်တို့ခန့်မှန်းတယ်အဲ့ဒီမှာ1000ပဲပေးတယ်ဆိုတော့စင်ကာပူနိုင်ငံသားမခံသေးတဲ့မြန်မာအရေးတွက်ကအဲ့ဒီထက်မကအစဲစားမကအစ20မကရှိလိမ့်မယ်အဲ့ဒီစင်ကာပူနဲ့နောက်အင်္ဂလန်ကလည်းမြန်မာတွေအများအများဆရာဝန်တွေရောပညာတော်တွေတွေရောရောက်နေတဲ့နိုင်ငံဖြစ်တယ်အဲ့ဒီနိုင်ငံမှာလည်း900ပဲမဲပေးဟိုလှုပ်ဆောင်ထားတာရှိတယ်အဲဆိုတော့အမြောက်အများမဲပေးခွင့်ဆုံးရှုံးတာတို့မဲပေးခွင့်အတွက်မချိုးစားတာတို့လည်းဖြစ်နိုင်တယ
်ဟုတ်ကဲ့ကိုဆောင်းလိုက်ကျေးဇူးပါအခုလိုကိုဆောင်းလိုက်ရဲ့ဆုံးရချက်ကိုထုတ်ပြောတာနောက်တူကျွန်တော်ဖိတ်ခေါ်ချင်ပါတယ်ဥရှေပါကတော့လက်ရှိမြန်မာနိုင်ငံထဲမှာဒီရွေးကောက်ပွဲနဲ့ပတ်သက်လို့စောင့်ကြည့်နေတဲ့သူတူဖြစ်ပါတယ်ဥရှေပါခုနကပြောသွားတဲ့ကိစ္စတွေကြားမိမှာပါစင်ကာပူမှာဖြစ်တဲ့လန်ဒန်မှာဖြစ်တဲ့တခြားနိုင်ငံတွေမှာလည်းဖြစ်ပါတယ်မဲပြားကိစ္စတွေပါခုနကကိုဆိုင်ဦးလိုင်ပြောသွားတဲ့ထဲမှာတော့ဒီချိုတင်မဲကြောင့်ရင်လိုပဲပြဿနာဖြစ်လာမှာသူစိုးရင်တာပြောပါတယ်ဥရှေပါရဲ့တုံ့တက်ချက်အကဲဖြတ်ချက်ကဘယ်လိုရှိပါလဲ
ဟုတ်ကဲ့ခင်ဗျာဒီလိုခင်ဗျာစောစောကဟောပြောတဲ့ထဲမှာကျွန်တော်နိုင်ငံတကာတွေထဲမှာရောက်နေကြတဲ့လူတွေကကျွန်တော်တို့တရားဝင်လုပ်သားနဲ့တရားမဝင်လုပ်သားနှစ်မျိုးရှိတယ်ခင်ဗျာအခုအဲ့ဒီမှာဆန္ဒမဲပေးပိုင်ခွင့်ကိုသူတို့တောင်းခံတဲ့လူက နိုင်ငံတော်ကအပြစ်မှတ်ပြုပြီးတော့မှတရားဝင်သွားနေတဲ့လူတွေကိုသာလျှင်အဓိကနေပြီးတော့အဲ့ဒီပုံစံ15ကိုထုတ်ပြီးသူကစည်းရင်းယူထားတာဖြစ်တယ်။တကယ်အခုချိန်ကြီးစောစောကဟိုပုဂ္ဂိုလ်ပြောသွားတာတော့တန်းချီရှိတယ်ဆိုတော့တကယ်တော့လည်းရှိနေတယ်ယူရီးယားတို့မှလည်းရှိနေတာမှတ်ပါတယ်။ဒါပေမဲ့ဒီလက်ရှိရှင်ကြီးကျွန်တော်ဒီဟိုမှာကော်မရှင်ကိုအဲ့ဒီပုံစံ15တွေကပြန်လဲရောက်လာတဲ့လူဦးရေနိုင်ငံတကာလူဦးရေစုစုပေါင်း3000နဲ့4000ကျော်ပဲရှိပါတယ်ခင်ဗျာ။အခုချိန်ကြီးစည်းရင
်း
3000 4000ကျော်ပဲရှိတယ်။အဲ့ဒါတရားဝင်အတိမတ်ပြုပြီးဟောကပြန်လာတဲ့ပုံစံတွေပ
ါဦးရှိဘားတို့ကအနေနဲ့ကောဒီစီရင်ကိုစောင့်ကြည့်နိုင်လားစောင့်ကြည့်ခွင့်ရှိလားစောင့်ကြည့်နိုင်တဲ့အနေအထားရှိပါလား3000ခန့်ကျော်3000ကျော်နဲ့ပတ်သက်လို့
ဒီ3000ကျော်ဆိုတဲ့ဟာကဝေဗမာပြည်တပြည်လုံးမှာရှိတဲ့မျိုးပေါင်း300ကျော်ကိုခွဲပြီးတော့သူ့မျိုးလည်းနဲ့သူ့မြင်လိုက်သွားမှဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အားလုံးအဲ့ဒါတွေကစောင့်ကြည့်လို့မရဘူးဒါပေမဲ့အဲ့ဒီမဲစီရင်တွေကိုသူတို့ပုံစံ15တွေကိုပြန်လာတဲ့ကသူကနေပြီးတော့နိုင်ငံတကာကပြန်လာတဲ့သူကဒီနိုင်ငံခြားရေးဝန်ကြီးဌာနလမ်းကြောင်းကြီးကကွန်ဖရင်းကွန်ဖရင်းကလည်းမြို့နယ်ကရက်ွက်တီဆင်းလာတဲ့ထဲမှာအဲ့ဒီရက်ွက်တွေမှာအဲ့ဒီစရင်တွေကိုပြုစုထားပြီးတော့သူတို့မဲယုံမှာကတ်ထားရမယ်ဆိုတော့သူတို့ရဲ့နှီးဦးတွေမှာချပေးထားတယ်အဲ့ဒီတဲမှာတကယ်လို့ပုံစံ15နဲ့ရှောက်လိုက်ပြီးတော့မှဒီမှာရက်ွက်တွေကမဲယုံမှာတကယ်လို့ကစရင်မပေါဘူးလို့ဆိုရင်ဖြစ်ဆွဲပေးရမယ်ဆိုတော့လေသူတို့ရဲ့နှီးဦးတွေမှာချမှတ်ပေးထားတယ်ခင်ဗျာအခုချိန်ရောက်တဲ့အခုချိန်ပြီလို့ဆိုရင်သူတို့ကကျွန်တော်ဒီရက်ပိုင်းမှာတော့ကျွန်တော်မဲယုံကိုကျွန်တော်ကတော့ဒီပဲပြည်တွင်းကိစ္စပဲလို့ဆိုတော့အဲ့ဒီရောက်နေနေလေးလွတ်သွားပြီးတော့ဒီကော်မရှင်ယုံကတော့မရောက်ဖြစ်တော့သူတို့ရဲ့စီးရင်တွေကတ်ထားမကတ်ထားတော့ကျွန်တော်တိကျတော့မကြည့်ဖြစ်သေးဘူးပေါ့လေ
ဒါပေ
မဲ့ new တွေကတော့ရက်ပတ်မှာလည်းကတ်ပေးရမယ်မြို့နယ်မှာလည်းကတ်ပေးရမယ်ဆိုတော့သူတို့ကအဲ့ဒီဆိုရလာတဲ့စီးရင်ကတ်ပေးရမယ်လို့တိကျဆိုထားတယ်ဟုတ်က
ဲ့ဦးရှေ့မှာလေလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာမင်းတချို့ကိစ္စတွေနည်းထပ်မေးခြင်းလို့အာကျွန်တော်နောက်တစ်ခုဖိတ်ခေါ်ကြပါလေသူကလည်းစင်ကာပူကပါမတ်အုံမှာစင်ကာပူကမဟုတ်ပါဘူးခင်ဗျာတောင်ကိုရီးယားနဲ့ငါပါမတ်အုံမှာတင်းတင်းကြော်ကြပါလားခင်ဗျဟုတ်က
ဲ့
ဟုတ်ကဲ့မတ်အုံမှာတင်းတင်းကြော်အခုဒီမဲပေးတဲ့အချိန်ဒီတောင်ကိုရီးယားမဲပေးတဲ့အချိန်ဒီမတ်အုံမှာတင်းတင်းကြော်ကိုယ်တိုင်ကြုံရတဲ့အချိန်ဒီအတွေ့အကြုံလေးပြောပါအောင်ဗျဟု
တ်ကဲ့ရှင်ဒါမှဟိုပေါ့နော်မဲပေးမဲ့စင်းရင်းနေတာယုံကနေပြင်ရတဲ့အခါမှာကျွန်မစောစောကရကျွန်မနာမည်မပါဘူးအပါဘူးမပါလည်းနဲ့ဥစားမြမပြီမာကကျမပေးခွင့်ရှိတယ်ဆိုလည်းပါတယ်ကျမလည်းပုံစံ15ကလည်းတင်လာပြီးသားဖြစ်တယ်အဲ့မှာစရင်ထွက်လာတဲ့အချိန်မှာမပါလာတဲ့ခါကျတော့ကျမအဲ့မှာ volunteer လုပ်တဲ့မောင်လေးတယောက်ရှိတယ်ပေါ့နော်အဲ့မဲစရင်တွေကိုထုတ်ပြန်ပေးဖို့တွားလိုက်ရွေးပေးတယ်အဲ့မောင်လေးတယောက်ကျမ message ပို့လိုက်တဲ့ခါကျတော့သူကငါ့နာမည်ကြည့်ပေးပါ international ဥစားထဲမှာငါ့နာမည်ပါတယ်ဒီထဲမှာတယုံမှာပါမအတီဖြစ်တယ်ပြောတဲ့တကြောင်ငါနာမည်လေးကြည့်ပေးပါဆွဲခါမှာသူကကြည့်ပေးတဲ့ခါမှာ message တမောပြန်ပို့ရအမနာမည်တွေ့တယ်ဆိုပြပို့ထားတဲ့ခါကျတော့ جماعه complaint တက်တာပေါ့နော်တယုံလှမ်းပြီးပြန်ပြီးတော့جماعه နာမည်ကိုတွေ့တဲ့လူကတွေ့ထားပြီးလူတက်သေးရှိတယ်ပေါ့နော်အဲ့ဒီတကြောင် جماعه ကိုဘလို့ဖြစ်လို့ جماعه ပြုတ်တန်ခဲ့တာလဲပေါ့နော်ပြန်ပြီးတော့တကယ်တင်တဲ့ခါမှာဆိုအဲ့မှာ جماعه မနေ့ကျရင်ကျွန်တော်တို့ပြန်စစ်ပေးပါမယ်ဆိုပြီးတဲ့ခါမှာမနေ့ကျတော့9နိုင်လောက်မှာ جماعه နာမည်ပြန်ပါလာတယ်တံပါလာတယ်ဒါပေမဲ့ جماعه နာမည်အစားထိုးရကြအလုံးက9ယောက်ဆိုရင်9ယောက်အတိပဲဖြစ်နေခါကြတော့အဲ့မျိုးသမီးလေးတယောက်က جماعه နေရာနာမှာပြန်ပြုတ်သွားတယ်ကိုနာမည်တော့ جماعه လည်း3လုံးလောက်ပါတဲ့နာမည်ပဲအဲ့ جماعه ကတော့ပြန်ပါလာတယ
်
ပြန်ပါလာတဲ့ခါကျတော့ جماعه ပထမဆုံးနေ့မှာတော့ جماعه မင်းမထဲ့သေးဘူးပေါ့နော်ဥစားဗာမန်းမသိသေးတော့အချိန်လေးကြည့်မယ်ဆိုပြီးတော့မင်းမထဲ့ပဲနဲ့ جماعه ကြည့်တဲ့ခါမှာလူတွေကတယောက်ပြီးတယောက်ပြန်လာတဲ့ခါတော့မင်းအနောက်မှာစရင်ဟိုပါပေါ့လက်မှတ်မပါဘူးပေါ့နော်ရေမဲယုံမှုရေလက်မှတ်တွေပါရင်မပါဘူးဆိုတော့အဲ့ဒါနဲ့ဖြစ်သလားလို့ကျွန်မတခြားလူတွေမေးကြည့်တာပေါ့နော်မေးကြည့်တဲ့ခါကျ volunteer လုပ်တဲ့အကောင်လေးတွေကလည်းတန်ယုံကဒီလိုပဲပြောတယ်သူတို့ထိုးပြီးလို့မရအောင်လို့ပြောလို့ရပါတယ်နောက်မှမြန်မာပြည်ပြန်ရောက်မှပဲထိုးပြီးမယ်ဆိုတော့အားလုံးကလည်းဒီလိုပဲဆိုတော့ okay ပေါ့နော်အဲ့ဒါနဲ့ကျွန်မလည်းနောက်တစ်နေ့ကျတော့ကျွန်မသွားပြီးတော့ဟိုကမဲပေးတယ်ပေါ့နော်မဲပေးတဲ့ခါကျတော့အထက်ထဲရောက်တော့ကျမတို့ကကင်မရာလည်းမတရားဘာမှမတရားဘူးဆိုတဲ့ခါကျတော့ဒီတိုင်းပဲဝင်သွားတဲ့ခါမှာမင်းကျမမင်းကိုသူတို့ရှာပေးတယ်ရှာတဲ့ခါမှာဟိုမင်းကျမအတွက်ဆိုပြီးဟိုစားပေါ့နော်လမ်းနဲ့အဲ့ဒီစာအိတ်ကလေးဒီဘီလေးနဲ့စီးထားတဲ့ဟာကိုကျမပေးတဲ့ခါမှာ3 8ပဲပါတယ်3 8ပဲပါတဲ့ခါကျတော့ကျမဒီရပဲလားဆိုဒီရပဲတဲ့ဟိုတတ်ထတ်တောင်းချင်ရင်လည်းလက်မှတ်မရှိဘူးတဲ့လက်မှတ်ရလိုက်တာပဲကျေးဇူးတရားမှာပေါ့နော
်
ဆိုင်ရုံးကတော့ပြောတာမဟုတ်ပါဘူးကျမအိတ်ဖုန်းနဲ့ဖြစ်ရဲ့ကလေးတွေကလည်းသူတို့လည်းဘူးမီးသေးပါမသိနဲ့တူပါတယ်အဲ့လိုမျိုးပြောတဲ့ခါကျတော့38ပဲဆိုတော့ကျမလည်းအဲ့38ဟိုကျမတကယ်တော့ကရင်လူမျိုးဖြစ်တယ်ကျမ2010တုန်းကကျမ4မဲပြီးခဲ့ရတယ်ကရင်တိုင်းရင်းသားပေါ့နော်ကိုယ်စလေကျမရွေးပိုင်ခွင့်ရှိတယ်အခုကျတော့38ပဲရှိတယ်ဆိုတော့
ပြီးတော့မနေ့ကကျတော့ကျမတို့လို့သာပေါ့နော်သူများတွေကပြောတာကမဲဘုံတဘုံထဲမှာပဲဘုံနေသလုံးအဲ့လိုထည့်ရတယ်ပေါ့နော်ဆိုတော့ကျမလည်းအထဲထဲလေးဝင်သွားတဲ့ခါကျတော့ကျမအထဲမဝင်ခင်မှာအပြင်မှာဟိုပလတ်စတစ်ဘုံနဲ့သူတို့မဲတဘုံလုံးမဲလုံးနေတယ်မဲဘုံတစ်ခုလိုမျိုးလုံးနေတဲ့ခါကျတော့ဟိုသာဖောက်နေတာပေါ့နော်ပလတ်စတစ်ဘုံပိတ်ပြီးအပေါ်မဲထည့်လို့ရအောင်ဖောက်နေတယ်အမှတ်ကြီးလည်းရှိတယ်ပြည်တော်ပြဝင်ကျမလည်းဝင်လည်းဝင်သွားမဲက3ဘုံဖြစ်သွားပြီအဲ့ခါကျတော့ပလတ်စတစ်ဘုံ3ဘုံဖြစ်သွားတာပေါ့နော်အဲ့ဒါနဲ့ကျမလည်းမေးတော့တစ်ခုကိုတစ်ဘုံစီထည့်ရမယ်ပေါ့နော်အဲ့ဒါနဲ့ကျမလည်းအနောက်မှာလည်းမေးုံလက်မှတ်တွေပါလည်းမပါမယ်အရှိရဒီလိုပဲရတယ်လို့ပြောတယ်ကျမလည်းတိတ်စောတကမတတ်တော့ဘယ်နဲ့ကျမအဲ့3မဲကိုပဲအဲ့လိုပဲထည့်ခဲ့တာပေါ့နော်ပြန်ထွက်လာဒါမဲ့ကျမဘဝေမကြတော့လူတွေကိုလိုက်ပြောတော့ကျမအပြင်မှာကောင်းမကောင်းလေးတွေကလည်းရှိတယ်သူတို့ကလည်းကျမကိုလာပြောကျွန်တော်အမသုံးမဲကျွန်တော်တို့ကတမဲပဲရတယ်တဲ့အဲ့ဒါနဲ့ဘေးရလဲဆိုအင်းစိန်ညွန့်နေရတယ်ဆိုတော့အဲ့ဒါနဲ့မင်းကဘလို့ပြောလဲဆိုတော့မင်းဥစ္စာလေကျွန်တော်အတိတ်မဲ့မရှိဘူးတဲ့ကျွန်တော်နေမြေမှာပြိုင်နေလို့မရှိလို့နဲ့တူရဆိုပြီးအဲ့လိုမျိုးကြီးတွေပြောတယ်ပေါ့နော်အဲ့ဒါနဲ့နောက်တစ်ယောက်ကလည်းကျွန်တော်တို့နှမဲပဲရတယ်ပေါ့နော
်
ဆိုတော့အဲ့ဒါနဲ့နောက်တစ်ယောက်ကတော့ကျွန်တော်တို့ကနေနေချင်းနေတာချင်းတူတူပဲတဲ့ကျွန်တော်ကကရင်သူကမွန်းတယ်ကျွန်တော်က၄မဲရတယ်တဲ့သူကကျတော့၃မဲပဲရတယ်အမနဲ့တူတူပဲပေါ့နော်ဟုတ်ရှုပ်ဟိုပါပေါ့နော်အကုန်လုံးကအဲ့လိုကြီးအပြင်မှာကျမတို့ကနည်းနည်းဝူးဝေးရောက်တော့မှကျမတို့ကစကားပြောရတယ
်ဟုတ
်ကဲ့နီးနားမှာတိတ်ပြောလို့မရအောင်တို့တွေကတိတ်လုံးချုံ
ဟုတ်ကဲ့မအောင်မသိနေကြကျေးဇူးပါကျွန်တော်အဲ့တောင်ကိုရီးယားဘက်ကချင်းနေပြီးတော့ကျွန်တော်အခုဆိုလို့ရှိရင်ပြောမယ်ဆိုရင် American ပြည်တော်စုမှာတော့မဲတွေစပေးနေပါပြီမဲ American ပြည်တော်စုမှာတော့နေရာ၃နေရာပါ Washington DC ရယ် New York ရယ် LA ရယ်နေရာ၃နေရာမှာမဲပေးကြမှာဖြစ်ပါတယ်အဲ့တော့ကျွန်တော် LA ဘက်ကချင်းနေကိုကောင်းထက်ဟိုဘက်မှာ LA မှာတော့စမဲပေးနေပြီထင်တယ်ကိုကောင်းထက်အဲ့ဘက်ကမဲပေးကြတဲ့အချင်းလေးနောက်ဆုံးပြရတော့ပြောပြပါအောင်ခင်ဗျအတွေ့အကြုံလေး10မိနစ်လောက်တော့ချိန်ရပါတယ
်။ဟုတ်ဟိုကျွန်တော်ကမပေးရသေးဘူးခင်ဗျ။အခုကဟိုကျွန်တော်တို့ကအချိန်7နာရီခွဲပဲ
။ဟောစောတည်သေးရဲ
့။9နာရီမ
ှဟုတ်ကဲ့
9နာရီမှစပေးရ။
အဲ့တော့မြန်မာတွေကခုနစင်ကာပူမှာမြန်မာတွေတက်ကြွရှိလို့ရောအမေရိကအဲ့ဘက်မှာအဲလီမာကိုတက်ကြွကြရလားမဲပေးဖို
့။အဲကျွန်တော်ဒီလောက်တော့စင်ကာပူလောက်တော့မများတော့ဘူးဖြစ်နေ။အဲစင်ကာပူမှာတော့အများဆုံးကနိုင်ငံတကာသတင်းတွေမှာလည်းပါတယ်ဟိုဟာကျွန်တော်မြန်မာတည်နေမှာတော်တော်လေးမှလည်းဟိုပါတယ်ဒီမှာတော့အဲ့လိုကြီးမရှိတော့ဘူးချင
်းဟုတ်ကဲ့အဲ့တော့ကိုကောင်းထက်အခုသွားပေးမယ်ဆိုတော့ပေးကြမယ်ကို့အပေါင်းအသင်းမြန်မာအတိုင်းဝိုင်းထဲမှာကောတဲကြကြရှိကြရလားမဲပေးကြမဲပေးလို့စိတ်ရှိကြလားဒါမှမဟုတ်ရှင်ဒါတော့ပေးလဲကိစ္စမရှိပါဘူးဆိုလဲသဘောမျိုးဖြစ်နေကြလားဘယ်လိုတွေ့ရလဲ
အဓိကတော့သူတို့ဟိုဟာအများစုကဟိုဟာတင်ညာမဲပေးဖို့ပုံစံဆန်ကားထပ်မဲ့ဟာကိုပေးလဲဟိုတင်ညာတဲ့ဟာသူမသိလိုက်ကြဘူးဘလို့ဖြစ်လဲဆိုတော့ဒီပုံစံ15မှာသူပညာချက်ထုတ်ပြန်တဲ့ရက်ကဇူလိုင်10ရက်နေ့ကထုတ်ပြန်တာเนาะအဲအဲ့ဒါပြီးတော့ဟိုဟာဇူလိုင်31ရက်နေ့နောက်ဆုံးထားပြီးတော့ပြန်ပြီးတော့ပေးရမယ်ဆိုတော့အဲ့ကြားထဲမှာရင်း20လောက်ပဲရှိတယ်ရင်း20လောက်ပဲရှိရဟာဒီဟိုနိုင်ငံကြီးကိုပြောင်းလဲပေးမဲ့ရွေးကောက်ပွဲတစ်ခုအတွက်ရင်း20ဆိုရဲဟာတော်တော်လေးနင်းတော့အကြီးတယ်ဆိုကျွန်တော်ထင်တယ
်ဟုတ်ကဲ့ပါ
သူတို့ဒီဟိုမြန်မာနိုင်ငံသားတွေအတွက်လည်းသူတို့အီးမေးလ်တွေပါပြီးပို့ပြီးတော့ညင်ရတဲ့ဟာတွေလည်းမရှိဘူးသူတို့ website မှာသူတို့ဟာသူတို့
အချိန်ကန့်သတ်ကြောင့်ပုံစံ15မဖြည့်လိုက်ရတဲ့လူများသွားတဲ့သဘောပေါ့ကျွန်တော် daily life season အခုအချိန်နဲ့ဆက်သွားလို့ပါပါဝင်ဆွေးနွေးပေးကြတဲ့မဲဆန္ဒရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်မြန်မာအားလုံးဒီပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော် daily life season ဒီမှာညနာခွင့်ပေးပါ
ကိုသားညွန်ဦးစီစဉ်တင်ဆက်တဲ့စနေညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ VOA ကနေထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ barmis.voanews.com မှာပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ
တော်ရရှိများရှင်ဒီပားရောက်မြန်မာနိုင်ငံသားတွေရွေးကောက်ပွဲအတွက်ကြိုတင်မဲပေးခြင်းပေမဲ့မပေးနိုင်တဲ့ပြဿနာတွေကြုံနေကြရပါတယ်။နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲမှာရောအလားတူပြဿနာတွေပေါ်လာခဲ့ရင်ဘယ်လိုဖြေရှင်းကြမလဲ။ဒီလိုဖြစ်မလာအောင်ဘယ်လိုပြင်ဆင်ထားရင်အကောင်းဆုံးဖြစ်မယ်လို့သောတာရှင်တွေယူဆကြပါသလဲဆိုတာကိုအင်္ဂါနေ့တိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923323555လေးကိုဆက်သွယ်ပြီးပြန်လည်ခေါ်ဆိုရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားစီလိုပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
တော်တာရှင်နေနေနဲ့အင်္ဂါနေ့ည9နာရီအစီအစဉ်မတိုင်မီကြိုတင်ဆက်သွယ်ပြီးပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါရခင်ဗျာ VOE ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ် VOE ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကို barmis.voenews.com မှာလည်းပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
ဗီယိုရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ခင်ဗျာညနေဘက်6နာရီကနေ9နာရီထိ나이ဝတ်တိုးချဲ့ထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ခင်ဗျာဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့လိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ41 kHz 9335တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ခင်ဗျာအခုကြံနေတဲ့အချိန်အတွင်းမှာတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပါရမယ်ခင်ဗျာ
အိန္ဒိယမြန်မာနှစ်နိုင်ငံနယ်စပ်တစ်ချောက်236မိုင်အရှိရှိတဲ့မဏိပူပြည်နယ်ကဥခရူချန်ဒေါ်နဲ့ချာရာချန်ဒဘူခရိုင်တွေမှာ6လကြာညမထွက်အမိန်ထုတ်ပြန်လိုက်ပါတယ်။ဒါဟာအိန္ဒိယစစ်တပ်နဲ့အာသန်နယ်ချားဆောင်တပ်တွေပန်ကြားချက်နဲ့အခုလိုထုတ်ပြန်လိုက်တာလို့အိန္ဒိယ PTI သတင်းမှာဖော်ပြထားပါတယ်။အဲဒီခရိုင်3ခုကတရားသူကြီးတွေကသူတို့နယ်မြေတွေအတွက်တိကျအမိန်စာတွေကိုထုတ်ပြန်လိုက်တာပါ။အမိန်စာထဲမှာနယ်ချားမြင့်ဖြစ်တဲ့နိုင်ငံတကာသတ်မှတ်ထားတဲ့နေရာကတမိုင်ကွာကိုဘယ်သူမှဖြတ်တန်းခွင့်မပြုဘူးလို့အစိုးရအရာရှိတွေကပြောပါတယ်။တမချင်ရညနေ9နာရီကနောက်မနက်9နာရီပါအိန္ဒိယစစ်တပ်နဲ့အာသန်နယ်ချားဆောင်တပ်တွေကိုမြန်မာနဲ့အိန္ဒိယကြားနယ်ချားမြင်းတစ်လျှောက်ချထားမှာဖြစ်ပြီးညမထွက်အမိန့်ကိုတင်းလိုက်လာဖို့အတွက်တင်းတင်းကြပ်ကြပ်ပြတ်ထန်းထားတာဖြစ်ပါတယ်အစ္စရေးတွေတင်ပိုက်ထားတဲ့အနောက်ဖက်ကမ်းဒေသကဟာဘွန်မှာရောဂျေရုရှလင်မြို့မှာပါပါလက်စတိုင်းဆဲကျော်တပ်တွေနဲ့အစ္စရေးရဲတို့ကြားဖြစ်ပွားတဲ့အကြမ်းဖက်မှုတွေဟာစနေနေ့မှာပိုးပြီးတိုးလာခဲ့ပါတယ်အသက်16နှစ်အရွယ်မင်းကလေးတူအပါဝင်ဓာတ်နဲ့တိုက်ခိုက်တဲ့ပါလက်စတိုင်းသား၄ဦးရဲ့မင်းသေဆုံးခဲ့တယ်လို့ရဲကပြောပါတယ်။မကြာခင်သတင်းပတ်တွေတွင်လမ်းပေါ်ကအကြမ်းဖက်မှုတွေကနေပါလက်စတိုင်းသားအနည်းဆုံး40လောက်နဲ့အစ္စရေးခုနှစ်ဦးသေဆုံးခဲ့ရတာဖြစ်ပါတယ်။ဒီတစ်ပတ်အစောပိုင်းမှာပဲ့ထိန်ဒုံးကျည်ပြစ်လို့စမ်းသပ်ခဲ့မှုတွေအီရန်ကိုလာမယ့်ရက်တွေအတွင်းကုလသမဂ္ဂလုံခြုံရေးကောင်စီမှတင့်တော်တဲ့နှီးလန်းနဲ့အရေးယူနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုကကြိုးပမ်းသွားမှာလို့ပြောပါတယ်။အီရန်နိုင်ငံကဒုံးကျည်ပြစ်လို့မှုနဲ့ပတ်သက်တဲ့အချက်လက်တွေကိုလေ့လာစစ်ဆေးခဲ့ရမှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာရောက်တာတွေ့ရတဲ့အကြောင်းအမေရိကန်သံမတ်ကြီးက VOA ကိုတောက်ကြနေမှာပြောကြားခဲ့တာပါ။အင်ဒိုနီးရှားမိသားသမားတွေဟာဆူမထရာနဲ့ကာလီမန်တန်ကျွန်းကတောမီတွေကိုနောက်တစ်ပတ်မှအပြီးနှိမ့်တက်နိုင်မှုအတွက်အင်းနီးချင်းတွေရဲ့အကူအညီတွေနဲ့ဆက်လက်ကြိုးပမ်းနေပါတယ်။တရင်ချက်လက်တွေကဆူမထရာမှာမီးလောင်နေတဲ့နေရာ660လောက်ရှိနေပါတယ်
။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လုပ်ရမှုကမန်နနာချမ်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒေါ်ရစ်စမစ်ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာ။VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်အားပေးခဲ့ကြတဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.